Welcome to the Voice of America in Burmese.
Mingala minute ခင်မှာတော်ရရှင်များရှင် American ပြည်တော်စု Washington DC မြို့တော် VOA American တန်ရဲ့2022ခုနှစ်ဇူလိုင်လ23ရက်နေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ2540 58တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှိများရှင်လန်းချက်မြေချပါစေရှင်ကျမသင်ကြီးထိုက်ပ
ါမင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမွန်နဲ့အတူပြောပြပေးမှာပါကိုဗစ်ကူးစက်မှုတိုးလာနေတဲ့အတွက်ဒေါန်ဆန်းစုကြည်ကပြည်သူတွေအတွက်တော်ဆိုးရင်နေပြီးတော့အချင်းချင်းရိုင်းပင်းကူညီကြဖို့သူရှိနေကတစ်ဆင့်မှာကြလိုက်ပါတယ်လူမျိုးရုံးတက်ဖြတ်မှုအန္တရာယ်ရှိနိုင်ခြင်းအများဆုံးနိုင်ငံတွေထဲမှာမြန်မာကိုအမေရိကန်ကထည့်သွင်းလိုက်ပါပြီစစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာအရက်သားတွေအပေါ်မှာမမျှတာတဲ့အင်အားသုံးတိုက်ခိုက်တာကိုလက်မခံဘူးလို့ကုလသမဂ္ဂကပြောပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကိုကိုရဲမွန်နဲ့အတူပြောပြပေးမှာပါမတင်နေတယ
်ကောင်းပါပြီရှင်ထိတ်တန့်ရောက်သတင်းတွေချိန်ညာပြီးနားဆင်ရမယ့်သတင်းဆောင်ပါတဲ့မှာတော့
In this respect, the resolution calls for using all appropriate legal instruments and domestic, regional, and international judicial mechanisms to investigate the gross
human rights violations. မြန်မာနိုင်ငံတွင်းကလူငယ်စုတွေအခွင့်အရေးဆုံးဖြတ်ချက်ကိုကုလသမဂ္ဂလူ့ခွင့်ရေးညီလာခံမှာချမှတ်ခဲ့တဲ့အကြောင်းသတင်းဆောင်ပါမှာနားဆင်ရပါမယ်။ကချင်ဘက်ကတိုက်ပွဲ၊ချင်းပြည်နယ်ကလေးမြို့မှာ COVID-19 အရေးကြုံနေရတဲ့အခက်အခဲတွေအခြေအနေနောက်ထိုင်းဘက်မှာတော့မြန်မာဘက်ကဝင်ရောက်သူတွေဖမ်းခံနေရတဲ့အကြောင်းစတဲ့သတင်းလွှာတွေကိုဒီမနက်ခင်းမှာနားဆင်ရပါမယ်ရှင်။အပတ်စဉ်ကဏ္ဍတွေထဲမှာတော့စီးပွားရေးနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တို့ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရဲမွန်တို့ပြောပြပေးပါမယ်ရှင
်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတိုးလာနေပြီးတိုက်စုံနဲ့နှုံးပါများလာနေတာကြောင့်ပြည်သူတွေအတွက်ဒေါန်ဆန်းစုကြည်ကအတော်ဆိုးရနေတယ်လို့သူ့ရဲ့ရှေ့နေဖြစ်သူဥက္ကင်မောင်စောကတင်းလာနေမှာပြောပါတယ်။ကိုဗစ်ရောဂါထိန်းချုပ်ရေးအတွက်ပြည်သူအချင်းချင်းရိုင်းပင်းကူညီပြီးညီညီညွတ်ညွတ်ခုခံကာကွယ်ချက်ပေါ်လည်းပန်ကြားခဲ့တယ်လို့ပြောပါတယ်။ February 1ရက်စစ်တပ်အာဏာသိမ်းချိန်ကလေးကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဖမ်းခံနေရတာဖြစ်ပြီးတင်းလာရုံချင်းမှာရှေ့နေရတဲ့တွေ့ခင်ရဒုံအခုလို့ပြောတာပါ။တင်းလာနေမှာဒေါန်ဆန်းစုကြည်ပေါ်တရားဆွဆူထားတဲ့အမှုတွေတဲ့ကပုဂံတွင်ကုံဥပဒေနဲ့ဆက်သွယ်ရေးဥပဒေချိုးဖောက်တယ်ဆိုတဲ့အမှုတွေအပြင်တဘာဝဘေးရန်စီမံခန့်ခွဲမှုဥပဒေချိုးဖောက်မှုအမှုနှစ်ခုတမရဦးဝင်းမြင့်ပေါ်မှာတရားဆွဲဆိုထားတဲ့အလားတူအမှုတွေကိုစစ်ဆေးခဲ့တာပါတမရအမှုနဲ့ဒေါန်ဆန်းစုကြည်အမှုတို့အတွက်တရားရုံးကဆင့်ခေါ်တဲ့အသက်သေရောက်ကတော့ကိုဗစ်ကာယောဂါဖြစ်နေတဲ့အတွက်တရားခွင်မလာနိုင်ပါဘူးမြန်မာနိုင်ငံမှာဇူလိုင်12ရက်မှာတရားအတွင်းဓာတ်ခွဲနမူနာ14,000ကျော်စစ်ဆေးရမှာအတိပြုလူနာသက်9,000ကျော်တွေ့ရတဲ့အတွက်ခုလိုအတိပြုလူနာ2,000နီးပါးနဲ့တည်ဆုံရသူစုစုပေါင်း3,928ယောက်ရှိနေပြီလို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကထုတ်ပြန်ပါတယ်။နိုင်ငံတော်ဟန်ဒီကာယောဂါကူးစက်မှုတစားစားမြင့်တက်လာတဲ့အခြေအနေနဲ့ပတ်သက်ပြီးဒေါန်ဆန်းစုကြည်နဲ့သမရတို့ကပြည်သူ့အတွက်ဆိုးရိမ်မခင်ဖြစ်နေတယ်လို့ဥက္ကမောင်စောကပြောပါတယ်။တနင်္လာနေ့မှာပဲစစ်ကောင်စီကဒေါန်ဆန်းစုကြည်ကိုအဂတိလိုက်စားမှုနဲ့နောက်ထပ်အမှု၄မှုထပ်တိုးတရားစွဲဆိုခဲ့ပြီးဒီထပ်တိုးအမှု၄မှုထဲမှာမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်နဲ့အတူဆွဲဆိုလိုက်တဲ့အမှုတစ်ခုလည်းပါနေတယ်လို့သူရှေ့နေတွေကပြောပါတယ်
။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်တဲ့နိုင်ငံတကာလူမျိုးတုံးတက်ဖြတ်မှုနဲ့ရက်ဆက်မှုတားဆီးရေးအစီရင်ခံခံစာကိုတနင်္လာနေ့မှာထုတ်ပြန်လိုက်ပါတယ်။ဒီအစီရင်ခံခံစာထဲမှာတရုတ်အစိုးရကဝီဂါမွတ်စလင်တွေနဲ့အနောက်မြောက်ဘက်ပိုင်းရှင်ကျန်းဒေသကလူနည်းစုတွေကိုလူမျိုးတုံးတက်ဖြတ်တယ်ဆိုရဲဆွဆဲချက်တွေနဲ့ပတ်သက်လို့ထပ်လောင်းပြောကြားလိုက်ပါတယ်။ Eritrea, Ethiopia, တောင်ဆူဒန်နဲ့မြန်မာနိုင်ငံတို့မှလည်းတိုက်ပွဲတွေမှာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေရှိနေတယ်ဆိုတဲ့အတွက်စီးပွားရေးပိတ်ဆို့မှုတွေထပ်မံချသွားဖို့ရှိတယ်လို့လည်းဆိုပါတယ်။အခုစီရင်ခံနာထဲမှာပါတဲ့ American အစိုးရကတရုတ်အစိုးရရဲ့ဝီဂါလူနည်းစုတွေအပေါ်လှုပ်ဆောင်မှုတွေကလူမျိုးတုံးတက်ဖြတ်မှုရောက်ကြောင်းနဲ့မြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်လှုပ်ဆောင်မှုတွေကလည်းလူမျိုးတုံးတက်ဖြတ်ရရောက်တဲ့ဆိုရာတွေကတော့ပြီးခဲ့တဲ့ Trump အစိုးရလက်ထက်ကနိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်တဲ့အစီရင်ခံစာထဲမှာပါခဲ့ပြီးဖြစ်ပါတယ်။အခုစီရင်ခံစာထဲမှာတော့မြန်မာနိုင်ငံကလူမျိုးတုံးတက်ဖြတ်မှုဖြစ်နိုင်တဲ့ NRA အများဆုံးနိုင်ငံထဲမှာပါနေပြီး American အစိုးရအနေနဲ့မဟာမိတ်နိုင်ငံတွေနဲ့ပူးပေါင်းပြီးစစ်အစိုးရကို February လအာဏာသိမ်းပြီးကတည်းကလူတွေအပေါ်နှိပ်စက်တာအတိုက်ခံတွေအပေါ်နှိပ်ကွပ်မှုတွေကိုလည်းရပ်တန့်ဖို့ဖိအားပေးသွားမယ်အပြင်ရွေးင်ကြရအပေါ်အကြမ်းဖက်မှုတွေရပ်တန့်မှုအတွက်လည်းဖိအားပေးသွားမယ်လို့သိရပါဗ
ျ။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာ9လကျော်လာချိန်မှာမြန်မာနိုင်ငံတလွှားမျိုးကြီးတွေမှာပောက်ကွဲမှုတွေတိုက်ခိုက်မှုတွေကြောင့်နေစဉ်လုံးလုံးတေဆုံးဒဏ်ရာရတာတွေ့ရတဲ့အတွက်စိုးရင်ကြောင်းကြီးစစ်သုံးပြီးတော့ပြစ်ခတ်တာမိုင်းထောင်တာတွေပေါဝင်အကြမ်းဖက်မှုတွေရှောင်ကျဉ်ဖို့အတွက်ကုလသမဂ္ဂကပန်ကြားလိုက်ပါတယ်
။ Our colleagues in Myanmar continue to call on all to refrain from violence and speak out against the disproportionate use of force.
ညမနိုင်ငံမှာရဲသားတွေနေထိုင်နေရတဲ့မိုင်းထောင်တာနဲ့ကြီးစစ်တုံးပစ်ခတ်မှုတွေပါဝင်မမျှတာတဲ့အင်အားသုံးတိုက်ခိုက်တာတွေကိုလက်မခံနိုင်ကြောင်းနဲ့အကြမ်းဖက်မှုကိုဘယ်အားလုံးကနေရှောင်ကျဉ်ဖို့ဌာနကုလသမဂ္ဂအဖွဲ့တွေကတောင်းဆိုတယ်လို့ကုလအတွင်းမှုချုပ်ရဒုတိယပြောခွင့်ရဖရန်ဟက်ကတနင်္လာကုလရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောပါတယ်။အရသာစုကလက်ထက်ကနေစစ်တပ်ကအာဏာသိမ ကွဲမှုတွေဖြစ်နေတယ်လို့စစ်တပ်နဲ့ပြည်သူ့ကာကွယ်တပ်တွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေကြောင်းနေစဉ်လိုလိုပဲအကြမ်းသားတိုက်ဆုံမှုဒဏ်ရာမှုတွေတွေ့နေရတယ်လို့ပြောပါတယ်။ဒါကြောင့်အဖွဲ့အားလုံးအကြမ်းဖက်မှုကိုရှောင်ဖို့အင်အားမမျှတဲ့တိုက်ခိုက်မှုတွေမလုပ်ဖို့ကြီးအစ်စ်မတုံးဖို့မိုင်းမထောင်ဖို့တောင်းဆိုလိုက်တာဖြစ်ပါတယ
်။စားသုံးကုန်စည်နှုန်းနဲ့ဝယ်ယူရရှိနိုင်မှုအပေါ်ကိုဗစ်ကပ်ရောဂါရိုက်ခတ်မှုကြောင့်2020ပြည့်နှစ်အတွင်းကမ္ဘာပေါ်မှာငတ်မှခေါင်းပါမှုတိတိတတ်တညင်သက်လာခဲ့တယ်လို့ကုလသမဂ္ဂကသတင်းလာနေမှာပြောကြားလိုက်ပါတယ်။လက်ရှိအခြေအနေဟာထင်ထားတာထက်ပိုဆိုးတယ်လို့ကမ္ဘာအစားနှိုင်းရိက္ခာအဖွဲ့ WFP ရဲ့အကြီးအကဲဘောဂဗေဒပညာရှင် Eric Husnain ကဆိုပါတယ်။ကုလအဖွဲ့အစည်း၅ခုကပြုစုတဲ့ရိက္ခာဖူလုံရင်းနဲ့အာဟာရဓာတ်အခြေအနေနှစ်ဆင့်အစီရင်ခံစာအရမနစ်3ကလူ3ယောက်မှ1ယောက်ခန့်စုစုပေါင်းလူဦးရေ 2.38 ဘီလီယံဟာစာနယ်ရိက္ခာအလုံးလောက်မရရှိခဲ့ဘူးလို့သိရပါတယ်။ဒါဟာတစ်နှစ်အတွင်းတန်ပေါင်း320ခန့်ဒေါ်လာဖြစ်ပြီးတော့ပြန်လည်ပြုပြင်ဖို့အတွက်ဆိုရင်10စုနှစ်တွေကြာမြင့်မယ်လို့ဖော်ပြထားပါတယ်။ဒီအခြေအနေတွေကြောင့်2030ပြည့်နှစ်မှာငတ်မုတ်ခေါင်းပါမှုနဲ့အာဟာရဓာတ်ချို့တဲ့မှုပပျောက်ရေးရည်မှန်းချက်ပန်းနိုင်တဲ့ပုံမှုအလံဝေးသွားနိုင်တယ်လို့လည်းကုလသမဂ္ဂကဖော်ပြထားပါတယ်ခင်ဗျာ။
ဒီရီအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိတိုင်းဒိုမီတာ24 kHz 7233ညာတိုင်းဒိုမီတာ40 kHz 8433ညာတိုင်းဒိုမီတာ51 kHz 5859နဲ့တိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသေးရှင
်ဒီရီအမေရိကန်တံကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်နိုင်ငံကောင်စားရေးအတွက်ဟီတီနိုင်ငံကြီးခေါင်းဆောင်တွေအတူလက်တွဲလှုပ်ဆောင်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပန်ကြားလိုက်ပါတယ်။ဟီတီနိုင်ငံသားတွေအတွက်ငြိမ်းချမ်းမှုရောလုံခြုံမှုပါရတယ်လို့ပြောပါတယ်။ဟီတီနိုင်ငံမှာဗိုလ်တော်ဖူးနေကသမ္မတဂျိုဘန်မော်ရစ်အလုတ်ကြံခန်းရတဲ့နောက်ပိုင်းအခြေအနေတွေကိုသူအနီးကစောင့်ကြည့်နေတယ်လို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်။ဟီတီသမ္မတမော်ရစ်ဟာဇူလိုင်9ရက်နေ့မနက်အစောပိုင်းကပေါ်တော်ပရင်စ်မြို့တော်ကသူ့နေအိမ်မှာတနက်နဲ့အဖြစ်ခံရပြီးတိတ်ဆုံးခဲ့ရတယ်လို့သမရကတော့မာတင်မော်ရစ်ကတော့ပြင်းထန်တဲ့ဒဏ်နဲ့ဖလော်ရီဒါပြည်နယ်မိုင်ယမီမှာစိတ်ကူတာမှုခံယူခဲ့ရတာပါအခြေအနေတွေကိုတေချာသိရဖို့ကြမ်းကျင်တဲ့အစ်မကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဆစ်လုတ်ခဲ့ပြီးအမေရိကန်နိုင်ငံဘယ်နေရာမှာအကူအညီပေးဖို့ကန့်နှံ့နိုင်မလဲသိအောင်လုပ်နေတယ်လို့လည်းသမရကပြောပါတယ်စုံစမ်းစစ်ဆေးမှာအကူအညီပေးနိုင်မှုအတွက်အမေရိကန်တရားရေးအမိမြေလုံခြုံရေးနဲ့နိုင်ငံခြားရေးဌာနတွေအပြင် NSC အမျိုးသားလုံခြုံရေးကောင်စီကအရာရှိတွေပါပေါင်းတဲ့ကိုယ်စားလှယ်အဖွဲ့ဟာဟီတီကိုတနင်္ဂနွေနေ့ကရောက်သွားပြီဖြစ်ကြောင်းသမရအင်မျိုးကအကြေညာပါတယ်။အရေးပါတဲ့အခြေခံအဆောက်အအုံလုံခြုံရေးဆိုင်ရာအတွက်ဟီတီအစိုးရအရာရှိတွေနဲ့အတူပြန်လည်တုံ့တက်ခဲ့တယ်လို့သမရအလုတ်ကြံခံရမှုစုံစမ်းနေတဲ့ဟီတီရဲတွေနဲ့ပါတွေ့ဆုံခဲ့တယ်လို့ NSC ပြောခွင့်ရကပြောပါတယ်။ American ကိုယ်စားလှယ်အဖွဲ့ကယာယီဝန်ကြီးချုပ်နဲ့ဝန်ကြီးချုပ်ဖြစ်ရထားခံရသူလွှတ်တော်ဥက္ကဋ္ဌတို့နဲ့ပါတွေ့ဆုံပြီးလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပပေးနိုင်မယ့်နိုင်ငံရေးသဘောတူညီမှုရအောင်ဆွေးနွေးဖို့အားပေးခဲ့တယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုတာပါ။တချိန်တည်းမှာပဲသမ္မတမော်ရစ်ကိုလောက်ကျန်တက်ဖြတ်မှုမှာနောက်ွယ်ကနေကြိုးကင်မယ်လို့တန်မြတ်ရှိသူ Florida အခြေစိုက်အသက်63နှစ်ရွယ် Haiti American ဆရာဝန်Christian Emmanuel Sanon ဖြစ်ကြောင်း Haiti ရဲချုပ်ကတနင်္လာညပဲမှာပြောပါတယ်။သူဟာရေ Haiti ရဲကနေဖမ်းမိထားတဲ့ Haiti American နိုင်ငံသား3ယောက်ထဲက1ယောက်ဖြစ်ပါတယ
်။တောင်ကျုပ်ပင်လယ်ထဲကအငင်းပွားနေတဲ့ Paracel ကျွန်းစုတွေကိုဖျက်ပြီး American စစ်သည်မော်တစီမောင်းနှင်သွားတယ်ဆိုတော့တရုတ်နိုင်ငံရဲ့ပြောကြားချက်ဟာမှားယွင်းတယ်လို့ American ရေသက်ကတနင်္လာနေ့မှာပယ်ချလိုက်ပါတယ်။ American ရေသက်ဖျက်သည်မော် USS Banfield တရုတ်နိုင်ငံတောင်ပိုင်းနဲ့ဗီယက်နမ်အရှေ့ဘက်မှာတည်ရှိတဲ့အဲ့ဒီကျွန်းစုတွေအနားဖြတ်သန်းမောင်းနှင်ခဲ့တာဟာရေချောင်းတွာလာရေးလွတ်လပ်မှုလှုပ်ဆောင်ချက်တရက်တာဖြစ်တယ်လို့အမေရိကန်ရေသက်ကပြောပါတယ်။ဒီလိုမောင်းနှင်ခဲ့တာဟာအပြစ်မရှိတဲ့ဖြတ်သန်းမောင်းနှင်မှုအပေါ်တရုတ်ထိုင်ဝမ်နဲ့ဗီယက်နမ်တို့ရဲ့ဥပဒေမဲ့တားဆီးချက်တွေကိုစိန်ခေါ်တဲ့လုပ်ရက်ဖြစ်တယ်လို့အမေရိကန်ရေသက်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီသုံးနိုင်ငံစလုံးကအဲ့ဒီကျွန်းစုတွေကိုသူတို့ပိုင်နေဆိုပြီးပြောဆိုထားပြီးတော့စစ်တမ်းမောင်းဖြတ်သန်းမောင်းနှင်မယ်ဆိုရင်ခွင့်ပြုချက်တော်၎င်းကျိုးတင်အတိပေးချက်တော်၎င်းလုပ်ရမယ်လို့ဆိုထားပေမဲ့ အမေရိကန်ရေသက်ကတော့လိုက်နာခြင်းမရှိခဲ့ပါဘူးရေချောင်းခီးလန့်အပေါ်ပိုင်ဆိုင်တယ်လို့နိုင်ငံတကာဥပဒေနဲ့မကိုက်ညီတဲ့ပြောဆိုချက်တွေရှိနေသမျှဒီလိုဖြတ်တန်းမောင်းနှင်မှုတွေဆက်လက်လုပ်ကိုင်နေဦးမယ်လို့အမေရိကန်ရေသက်ကပြောဆိုထားပါတယ်တေးအာနာပိုင်တွေကတော့ဒီလုံရဟာရန်စတဲ့အပြုအမူဖြစ်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့ဒီလိုလုံရမျိုးဆက်မလုပ်ဖို့တိုက်တွန်းလိုက်တယ်လို့ရိုက်တာသတင်းဌာနကရေးသားထားပါတယ်
။ကမ္ဘာတလွှားကူးစက်များဗီဇာပြောင်းပို့တဲ့ Delta ကြောင့် COVID-19 ကူးစက်ခံရသူကသတင်းလေးပတ်တိုက်တိုးလာနေပြီးတော့အခုခါမှာအနည်းဆုံးနိုင်ငံပေါင်း104နိုင်ငံကိုပြန့်နှံ့နေပြီလို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကပြောကြားလိုက်ပါတယ်။
Last week marked the fourth consecutive week of increasing cases of COVID-19 globally, with increases recorded in all but one of WHO's six
COVID-19
regions.
COVID-19 is a big deal. And after 10 weeks, we have been able to get the virus to get the virus to get the virus to get the virus to get the virus. WHO has been able to get the virus 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 to get the virus. တဲ့ဆုံးမှုလည်းပြန်တက်လာတယ်လို့ WHO အကြီးအကဲ Tedros Ghebreyesus ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ကမ္ဘာတစ်လွှာဒေတာအလုံးမှာဆေးရုံတွေမှာလူနာတွေပြည့်နေပြီဆိုတဲ့သတင်းတွေကြားရတယ်လို့လည်းပြောပါတယ်။ Delta ပိုးတင်ဟာကမ္ဘာတစ်လွှာအဓိကလင်းလင်းမြန်းမြန်းကူးစက်ပြန့်နှံ့လာနေတယ်လို့ပြောပါတယ်။ဒီပိုးတင်ဟာကာကွယ်ဆေးအများပြားထိုးထားတဲ့ဒေတာတွေမှာပါပြန့်နှံ့နေတာဖြစ်ပြီးအထူးသဖြင့်ဒီရောဂါပိုးအတွက်အကာအကွယ်မလုပ်သူတွေ၊ကျန်းမာရေးအားနည်းသူတွေကိုကူးစက်နေတာကြောင့်ကျန်းမာရေးစနစ်ပါထိခိုက်စေကြောင်းကာကွယ်ဆေးကိုထိတိယောက်မထိုးနိုင်မဖြစ်နေတဲ့နိုင်ငံတွေမှာတော့အခြေအနေကတိတ်ကိုဆိုးဝါးနေတယ်လို့လည်းပြောပါတယ်
။ပြီးခဲ့တဲ့တနင်္ဂနွေနေ့ကအိန္ဒိယနိုင်ငံပြည်နယ်နှစ်ခုမှာမိုးကြိုးပစ်လို့24နာရီအတွင်းအနည်းဆုံးလူ38ဦးသေဆုံးခဲ့တယ်လို့သိရပါတယ်။အိန္ဒိယနိုင်ငံအရှေ့ပိုင်းရာဂျစ္စတန်ပြည်နယ်ကစနစ်ရာစုအမ်ဘာခန်တပ်ကမျောစင်အနီးမှာမိုးကြိုးပစ်ရာကနေလူ71ဦးသေဆုံးခဲ့တာပါ။သေဆုံးသူတချို့ကမျောစင်ကိုလာရောက်လည်ပတ်ရင်းလက်ကင်ဖုန်းနဲ့ရိုက်နေချိန်မှာမိုးကြိုးပစ်ခံရတာလို့အကြီးတန်းရဲရရှင်တခုကအရေးရရှိသူကပြောတယ်လို့သိရပါတယ်ခင်ဗျာ
။ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုရဲမွန်တို့ပြောပြခဲ့တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့မနေ့ကရေဒီယိုထုတ်လွှင့်ချက်တွေကိုရုပ်တံခါနေပါတိုးချက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းဆောင်မတွေကိုတင်ပြပါမယ်ရှင်။မြန်မာနိုင်ငံတွင်းကရိုဟင်ဂျာမွတ်စလင်တွေနဲ့တခြားလူမျိုးနည်းစုများရဲ့လူ့အခွင့်အရေးအခြေအနေဆိုင်ရာဆုံးဖြတ်ချက်ကိုကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှတင်းနှင်လာနေကချက်မှတ်ပါတယ်။လူ့အခွင့်အရေးဆိုးဆိုးရွားရွားချိုးဖောက်မှုမှာတာဝန်ရှိသူတွေကိုတရားဥပဒေချောင်းအရအပြစ်ပေးအရေးယူနိုင်ရင်းနဲ့ရိုဟင်ဂျာတွေထာနေရင်းပြန်နိုင်ရေးအဓိကတိုက်တွန်းထားတဲ့ဆုံးဖြတ်ချက်မှာဆင်အာနာသိမ့်မှုအရေးကိုတော့ထည့်သွင်းမထားပါဘူး။နားဆင်ပါရှင်။
May I take it that draft proposal L11 may be adopted without a vote?
မြန်မာနိုင်ငံတွင်းကရိုဟင်ဂျာမွတ်စလင်တွေနဲ့တခြားလူနည်းစုများရဲ့အခွင့်အရေးအခြေအနေဆိုင်ရာအဆိုပြုချက်မူကြမ်းကိုမဲမခွဲဘဲချမှတ်လိုက်ကြောင်းကုလသမဂ္ဂလူ့အခွင့်အရေးကောင်စီသဘာပတိကြေညာခဲ့တာပါ။ဆွစ်ဇာလန်နိုင်ငံဂျီနီဗာကုလသမဂ္ဂဌာနချုပ်မှတင်းနှင်းလာနေကကျင့်ပတဲ့အစည်းအဝေးအတွင်းOIC အစ္စလာမ်ရဲ့ပူပေါင်းဆောင်ရွက်ရေးအဖွဲ့ကိုစားဂျီနီဗာကုလသမဂ္ဂဆိုင်ရာပါကစ္စတန်သံအမတ်ကြီးခါလီအာရာမာဟာဆာမီကမြန်မာနိုင်ငံတွင်းကရိုဟင်ဂျာတွေနဲ့တခြားလူနည်းစုတွေရဲ့အခွင့်အရေးဆိုင်ရာဆုံးဖြတ်ချက်မူကြမ်းကိုတင်ပြခဲ့ပါတယ်
။ In this respect the resolution calls for using all appropriate legal instruments
မြန်မာနိုင်ငံတွင်းကရိုဟင်ဂျာမွတ်စလင်တွေနဲ့လူနည်းစုတိုင်းရင်းသားတွေအပေါ်ဆိုးဆိုးရွားရွားလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးနိုင်ရတဲ့အတွက်ပြည်တွင်းဒေသတွင်းနဲ့နိုင်ငံတကာတရားရေးရန်ရည်တွေနောက်ဥပဒေကြောင်းအရဆောင်ရွက်နိုင်တဲ့များအလုံးအသုံးပြုဆောင်ရွက်ဖို့လည်းအခုဆုံးဖြတ်ချက်မှာတောင်းဆိုထားပါတယ်
။ရခိုင်ပြည်နယ်တွင်းကပြဿနာအရှင်းမြစ်တွေကိုဖြေရှင်းဖို့လိုအပ်ချက်နဲ့နောက်ထပ်ရိုဟင်ဂျာတွေနဲ့တခြားလူနည်းစုတွေနေရွှန့်ခွာထွက်ပြေးရတာမျိုးမဖြစ်ရလေအောင်စစ်တပ်တွေတုံးနာကိုချက်ချင်းရပ်ဖို့လိုအပ်ကြောင်းလည်းဆုံးဖြတ်ချက်မှာဖော်ပြပါတယ်။ဂျီနီဗာကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်တန်အမတ်ကြီးမူစတာဖီဇာရာမန်ကလည်းရိုဟင်ဂျာတွေထာနေပြန်နိုင်ရေးကိုအလေးထားဆောင်ရွက်ဖို့လိုအပ်တယ်လို့အစည်းအဝေးမှာပြောပါတယ
်။ If repatriation does not start soon
ထာနေပြန်ရေးကိုမကြခင်မှာမစတင်နိုင်ဘူးဆိုရင်လက်ရှိရိုဟင်ဂျာအများအပြားလက်ခံထားတဲ့ cost ပဇာမှာအချိန်အနည်းတစ်ခုလုံးယိုယွင်းဆိုးရွားသွားပါလိမ့်မယ်။ဒါအပြင်ဒေတာတွင်နဲ့ဒေတာတွင်ပြည်မှအထိမတည်ငြိမ်မှုတွေဖြစ်လာနိုင်ခြေပိုပြီးများလာစေပါတယ်။
မြန်မာအရှက်သားအစိုးရလက်ထက်တုန်းကတော့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်မခံပေမဲ့လေရိုဟင်ဂျာပြည်ထောင်စုဖြည့်ရှင်ရေးရခိုင်အကြံပေးကော်မရှင်ကိုဖွဲ့စည်းဆောင်ရွက်ခဲ့တာပါ။အ အဲဒီကထွက်ပေါ်လာတဲ့အကြံပြုချက်တွေအတိုင်းဆောင်ရွက်ဖို့လဲဘင်္ဂလားဒေ့ရှ်တမတ်ကြီးကတိုက်တွန်းသွားပါတယ်မြန်မာဆင်အနာတိတ်မှုကိုရည်ညွှန်းပြီးမြန်မာပြည်တွင်းနိုင်ငံရေးအခြေအနေကြောင့်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ရိုဟင်ဂျာအရေးအာရုံပြောင်းမသွားကြဖို့လဲဂျီနီဗာကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်တမတ်ကြီးကတိုက်တွန်းပါတယ်အခုမြန်မာဆိုင်ရာဆုံးဖြတ်ချက်မှာလက်ရှိဆင်အနာတိတ်မှုကိုရှုတ်ချထားတာမပါတဲ့ကိစ္စကိုဂျီနီဗာကုလသမဂ္ဂဆိုင်ရာအော်စတီးယားသံအမတ်ကြီးအဲလစ်ဘက်ထရီရှီဖီလ်စ်ဘာဂျာကအစီအဝေးမှာပြောပါတယ
် However, we are deeply concerned that L11 fails to acknowledge and condemn the recent military coup.
အခုဆုံးဖြတ်ချက်မှာဆစ်အနာသိမ်းမှုအမျိုးသမီးနဲ့ကလေးတွေလူနည်းစုတွေအပါအဝင်မြန်မာနိုင်ငံတွင်လူတွေတိဆုံးဒုက္ခရောက်ရတဲ့စစ်တပ်ရဲ့ရက်စက်ကြမ်းကြုတ်တဲ့လုပ်ရက်တွေကိုဖော်ပြရှုတ်ချမှုမပါတဲ့အတွက်တော့ကျမတို့အနေနဲ့အတော်လေးကိုစိတ်မသက်မသာဖြစ်ရပါတယ်ဒီပြည်အမှန်တွေကိုထင်ဟဖော်ပြခြင်းမပြုတာဟာသူတို့ရဲ့ဒီမိုကရေစီကိုကာကွယ်နေကြတဲ့ရဲရင်တဲ့မြန်မာပြည်သူတွေအပေါ်အတော်လေးမတရားမှုဖြစ်စေပါတယ်။အာဆီယံရဲ့ဘုံသဘောတူညီချက်၅ချက်မှာသဘောတူထားတဲ့အတိုင်းသက်ဆိုင်သူအလုံးပါဝင်တဲ့ဆွေးနွေးမှုတွေကနေတဆင့်ဒီမိုကရေစီအသင်ကူးပြောင်းမှုလမ်းကြောင်းပေါ်ကိုမြန်မာနိုင်ငံပြန်ပြီးရောက်လာမှသာရိုဟင်ဂျာပြဿနာလည်းပြေလည်သွားနိုင်မှာဖြစ်ပါတယ်။
မြန်မာနိုင်ငံတွင်လူခွင့်ရည်နဲ့လူသားချင်းစာနာထောက်ကူမှုဆိုင်ရာအခြေအနေတွေတိုးတက်ကောင်းမွန်ရေးအရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့ကြိုးစားမှုတွေကိုဂျပန်ကကြိုဆိုကြောင်းဂျီနီဗာကုလသမဂ္ဂဆိုင်ရာဂျပန်သံအမတ်ကြီးကင်အိုကာနီဝါကပြောပါတယ်။ဒါ့ပြင်အကြမ်းဖက်တာတွေရပ်ဖို့မြန်မာစစ်တပ်ကိုလည်းသူကတောင်းဆိုပါတယ
်။ Japan strongly urges the Myanmar military
မြန်မာစစ်တပ်အနေနဲ့အရက်သားတွေကိုအကြမ်းဖက်နေရတွေချက်ချင်းရပ်တန့်ဖို့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်အပါအဝင်ဖန်ဆီးထားသူအလုံးကိုပြန်လွှတ်ပေးပြီးဒီမိုကရေစီနိုင်ငံရေးစနစ်ကိုအမြန်ဆုံးပြန်လည်ကျင့်သုံးဖို့ဂျပန်ကအခိုင်အမာတိုက်တွန်းပါတယ်
။တရုတ်ကိုယ်စားလှယ်ဘက်ကတော့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့တနင်္လာနေ့ဆွေးနွေးပွဲမှာမြန်မာအရေးနဲ့ပတ်သက်ပြီးတစုံတရာဆွေးနွေးတာမရှိပေမဲ့လေမြန်မာဆိုင်ရာဆုံးဖြတ်ချက်ချမှတ်တာမှာတရုတ်သဘောထားမပါဝင်ကြောင်းမှတ်တမ်းအနေနဲ့ပြောဆိုသွားပါတယ်ရှင်။ VOE မြန်မာပိုင်းစီစဉ်ရဲ့အင်ကာနီမနက်ခင်းထုတ်လွှင့်ချက်တွေကိုနားဆင်ရတာဖြစ်ပါတယ်။စစ်ကောင်စီတပ်တွေနဲ့ကချင်လက်နက်ကိုင် KIA ကြားကချင်ပြည်နယ်ထဲမှာတိုက်ပွဲတွေခက်ဆိတ်ဆိတ်ပြန့်ဖြစ်လာနေတာမှာဇူလိုင်လ12ရက်နေ့မနက်ကဖားကန့်မြို့နယ်မှာရဲကားတစ်စီးကို KIA ကမိုင်းခွဲတိုက်ခိုက်ပါတယ်။တနင်္ဂနွေနေ့ညဦးပိုင်းကလည်းဝိုင်းမော်မြို့နယ်ကပြည်သူစစ်တပ်စခန်းတစ်ခုကိုဝင်ရောက်တိုက်ခိုက်မိရှို့ပါတယ်။ရန်ကုန်ကလာတဲ့ကချင်ပြည်နယ်တွင်တိုက်ပွဲသတင်းတွေကိုကိုရဲမွန်ပြောပြပါမယ်ရှင
်။စစ်ကောင်စီတပ်တွေနဲ့ကချင်လက်နက်ကိုင် KIA နဲ့ပြည်သူ့ကာကွယ်ရေး PDF ဖူးပေါင်းတပ်တွေအကြားကချင်ပြည်နယ်ရွှေကူစကိုင်းတိုင်းကတားနဲ့ကောလင်းစတဲ့ဒေသတွေမှာပြီးခဲ့တဲ့အပတ်ကတိုက်ပွဲတွေရက်ဆက်ဆိုလိုဖြစ်ပွားခဲ့ပြီးနောက်အခုရက်ပိုင်းမှာလည်းကချင်ပြည်နယ်မှာရက်ဆက်ဆိုလိုတိုက်ပွဲတွေဖြစ်နေပါတယ်။ဇူလိုင်၁၂ရက်မနက်ပိုင်းကတော့ကချင်ပြည်နယ်ဖားကန့်မြို့နယ်အတွင်းမှာ KIA ကမိုင်းခွဲတိုက်ခိုက်တာတွေရှိခဲ့တယ်လို့ဖားကန့်ဒေသခံတူက VOA ကိုအခုလိုပြောပါဗျ။ကျွန်တော်
ကဟိုမိုင်းခွဲတယ်ပြောတာခဏ၄ချိန်ရောက်ခွဲမင်းကဖုန်းလိုက်တဲ့ကြေးရဲ့ခဏဟိုခဏကြီးနဲ့နိုင်ငံချားနဲ့တကြေးတိုင်းတော်နဲ့ယူမှာကြာအတီတတင်ကြောင်းရှိမှာဒီခိုင်ကတော့ပထမတကြေးကတော့၉ယောက်ထဲမှာ၇ယောက်တော့တော်တော်လေးအချိန်လေးကိုးလို့ပါတော့တိုးတော့ဒီဆုံးတဲ့လို့ပြောတော့ဒီဒီတည်းဒီကတော့အကြီးကြီးနဲ့ဖက်နေတာပေါ့လေ
ဒီပောက်ကွဲမှုဟာစတင်ကြောင်းအနည်းမှာပောက်ကွဲတာဖြစ်ပြီးဒုတိယအကြိမ်ပောက်ကွဲမှုနဲ့ပတ်သက်ပြီးထိခိုက်တဲ့အခြေအနေကိုမသိရသေးကြောင်းပြောပါတယ်ဖားကန့်ဒေသခံနောက်တူကတော့မိုင်းခွဲတဲ့နေရာဟာစတင်ကြောင်းရှိမှဖြစ်ပြီးဘုံစားထိမှန်လို့ထိခိုက်ဒဏ်ရာရသူရှိပေမဲ့တိတ်ဆုံးတာတော့မကြသိရကြောင်းပြောပါတယ်ဖားကန့်မြို့နယ်စိုင်းတောင်အနီးမှာပြီးခဲ့တဲ့9ရက်နေ့ကလည်းစစ်ကြောင်းတွားနေတဲ့စစ်ကောင်စီတပ်ကို KIA ကမိုင်းခွဲတိုက်ခိုက်ခဲ့ပါတယ်တနင်္ဂနွေနေ့ည8နာရီလောက်ကလည်းဝိုင်းမော်မြို့နယ်အောင်မြေတစ်ကျေးရွာအနီးကစစ်စခန်းတစ်ခုကို KIA ကတိုက်ခိုက်ခဲ့ပြီးစစ်ကောင်စီတပ်ဖက်ကလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိခဲ့တယ်လို့ဝိုင်းမော်ဒေသခံတူကပြောပါတယ်
မင်းညာနဲ့တိုက်ပွဲတွေဖြစ်နေတာ။အောင်မြင့်တစ်စခန်းမို့တပ်စခန်းမို့အမကဲရီတွေဝန်တိုက်တဲ့အချိန်ကြာတာမင်းညာ။အဲ့ဒါတိုက်ပြီးမှမကြဘူးလက်နဲ့ကြီးပြီးပြစ်တယ်ဒီ58ကနေအဲ့ဒါတို့စီပင်နေရာဘက်ကိုပြစ်တာပေါ့။အကျဲကြီးပဲတော့ဒီမှာလန့်တော့အဲ့လိုတော့မရတော့မင်းညာတညာတော့ရေချင်းခပြစ်မလဲပေါ့နော်။
KNG ကချင်သတင်းဌာနကတော့ခလာရ58လက်အောက်ခံအောင်မြင့်တစ်ကျေးရွာကပြည်သူစစ်စခန်းကို KIA ကဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးစခန်းကိုသိမ်းယူမိရှုဖျက်ဆီးခဲ့တယ်လို့လက်နက်ခဲယမ်းအချို့လည်းသိမ်းဆီးသွားခဲ့ကြောင်းဖော်ပြထားပါတယ်။ ပြီးခဲ့တဲ့သတင်းပတ်ထဲမှာကချင်ပြည်နယ်ရွှေကူမြို့နယ်နဲ့စကိုင်းတိုင်းကတ္တမြို့နယ်မှာစစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်တွေအကြားမှာ9ရက်နေ့ကနေ9ရက်နေ့အထိ4ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားရမှာစစ်ကောင်စီဘက်ကလေကြောင်းကပါတိုက်ခိုက်ခဲ့ကြောင်းနဲ့စစ်ကောင်စီတပ်ဖက်ကအကြအဆုံများပြခဲ့ကြောင်းကတ္တ PDF ကကြေညာချက်ထုတ်ပြန်ထားပါတယ်အခုလို KIA တပ်နဲ့စစ်တပ်ကြားတိုက်ပွဲတွေပြင်းထန်လာနေချိန်မှာ KIO ဌာနချုပ်ရှိရာလိုင်ဇာကိုစစ်တပ်ကတိုက်ခိုက်မလားဆိုတဲ့မေးခွန်းတွေလည်းထွက်နေပါတယ်ဒါနဲ့ပတ်သက်လို့နိုင်ငံတော်အချုပ်အခြာတည်မြဲရေးနဲ့လုံခြုံရေးကိုမထိခိုက်သဖြင့်လက်နက်ကင်တိုင်းရင်းသားအဖွဲ့တွေရဲ့ဌာနချုပ်တွေကိုမတိုက်ခိုက်ဘူးဆိုတဲ့မှုကိုကင်ဆယ်ထားပါတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကဇူလိုင်လ12ရက်တနင်္လာနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားတယ်လို့သိရပါတယ်ခင်ဗျာ
ကိုရဲမွန်ပါရှင်စကိုင်းတိုင်းတွင်းကကိုဗစ် -19 အခြေအနေကိုဆက်ပြီးတင်ပြပေးချင်ပါတယ်စကိုင်းတိုင်းဒေသကြီးကလေးမြို့မှာကိုဗစ် -19 အထူးပြုလူနာနဲ့COVID-19 ရောဂါဖြစ်နိုင်တဲ့ဆိုတဲ့တန်တရာလူနာတွေအောက်ဆီဂျင်ပြတ်လတ်လို့သေဆုံးမှုမြင့်တက်နေပါတယ်။ရန်ကုန်နဲ့မန္တလေးဘက်ကဝယ်လို့ရတဲ့အောက်ဆီဂျင်ဘူးတွေတဲတဲ့နေရာမှာလည်းတိုက်ပွဲတွေကြောင့်အခက်အခဲဖြစ်နေပါတယ်။ VOE သတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်
။မြန်မာနိုင်ငံမှာ COVID-19 တန်တရာလိုင်းဟာမေလကုန်ပိုင်းကဆက်လို့သကြောပြန်ဖြစ်ပွားခဲ့တာမှာချင်းလူမျိုးအများစုနေထိုင်ကြတဲ့စကိုင်းတိုင်းကလေးမြို့မှာ COVID-19 ကူးစက်နှုန်းမြန်နေသလိုသေဆုံးသူအရေအတွက်လည်းနေရှင်တူးနေပါတယ်။ COVID တိပ်ပြုလူနာတွေရော COVID ရောဂါဖြစ်နေတယ်လို့တန်လျာရှိတဲ့လူနာတွေပါ။အောက်ဆီဂျင်ပြတ်လပ်ပြီးသေဆုံးနေတာနေ့စဉ်20ကျော်ရှိနေတယ်လို့ COVID ရောဂါကာကွယ်ထိန်းချုပ်ရေးဗိုလန်တီယာဖွဲ့ဝင်တူကပြောပါတယ်
။ဒီလူနာတွေအတွက်အောက်ဆီဂျင်ကိုဖြည့်လို့မရတဲ့အနေအထားမှာရှိတယ်။ဖြည့်ပေးမယ်လို့ရှိပေမဲ့လည်းတန်းစီပြီးတော့မရက်3ရက်လောက်ဆောင်းရတဲ့အခြေအနေဆိုတော့အောက်ဆီဂျင်ပြတ်လတ်ပြီးတော့တည်ဆုံမှုတွေကလည်း20နဲ့30ဝန်းကျင်ကြားအများတိုင်းရှိနေတယ်ဗျ။ဘယ်မှာ20နဲ့30ဝန်းကျင်အများတိုင်းတွေ့နေရတယ်ဗျ။တည်ဆုံမှုတွေကမနေ့ကဆိုရင်29ရောက်လောက်ရှိတယ်
။ဒီနေ့ဇူလိုင်လ12ရက်နေ့မှာလည်းနောက်ဆုံးစာရင်းကိုမပြောနိုင်သေးပေမဲ့ခရီးရန်သိမ်းချမ်းမှာ9ဦးသေချာတဲ့အထက်မှာ9ဦးဟာကိုဗစ်တန်လျာလူနာလို့သိမ်းချမ်းကော်မတီဝင်တူကပြောပါတယ်။ကလေးမျိုးမှာတလင်းကလေးနေ့ကလည်းကိုဗစ်အဓိပ္ပာယ်လူနာတွေနဲ့တန်တရာလူနာ29ဦးသေဆုံးခဲ့တယ်လို့စနေနေ့တုန်းကလည်း33ဦးသေဆုံးခဲ့တယ်လို့ကိုဗစ် -19 ရောဂါထိန်းချုပ်ကာကွယ်ရေးပေါ်လာတရားဖွဲ့စီးရင်ရသိရပါတယ်။ကလေးမျိုးကလူနာတွေအတွက်အရေးပေါ်လိုအပ်နေတဲ့အောက်ဆီဂျင်တွေကိုရန်ကုန်မန္တလေးဘက်မှာဝယ်ယူနေရတာပါ။ဒါပေမဲ့တည်ယူပို့ဆောင်တဲ့လမ်းမှာတိုက်ပွဲဖြစ်နေတဲ့အတွက်လမ်းမှာပိတ်မိတာတွေလည်းရှိနေတယ်လို့ပေါ်လန်တရားဖွဲ့ဝင်လူကပြောပါတယ်။စူရန်လဆတရနေ့ကစကိုင်းတိုင်းကလေးမြို့ဝင်မကွေးတိုင်းဂံကောမြို့နယ်ရောနယ်ပုံတောင်ပုံညာနယ်စပ်ဒေသမှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေး PDF တပ်ဖွဲ့တို့တိုက်ပွဲဖြစ်နေလို့ကလေးမြို့ဘက်ကအောက်ဆီဂျင်တဲတဲ့ကားတွေလမ်းမှာပိတ်မိနေပါတယ
်။မင်းကဂံကောနားမှာလို့ပြောတဲ့အဲ့ဒီ PDF နဲ့စစ်ကောင်စီဖွဲ့တပ်ပွဲတွေဖြစ်တော့အဲ့မှာမဖြစ်ရဲတဲ့နဲ့သူတောင်းပင်နေရတယ်
အခုလိုကလေးမျိုးမှာသေဆုံးသူနေစဉ်မြင့်တက်နေချိန်မှာသေဆုံးသွားသူတို့ချို့ကိုဗစ်ရောဂါပိုးရှိမရှိမစစ်လိုက်နိုင်တဲ့အတွက်ကိုဗစ်ရောဂါကြောင့်သေဆုံးသွားကြတယ်လို့အသိကျပြောဖို့တော့ခက်နေပါတယ်။ကလေးမျိုးမှာအရာဘက်ဖွဲ့စည်းတွေနဲ့ပါတာရေးဖွဲ့စည်းတွေကတာကိုဗစ်ရောဂါထိန်းချုပ်ကူးစက်ရေးမှာလှုပ်ဆောင်နေကြတာဖြစ်ပါတယ်။ကိုဗစ်အတည်ပြုလူနာတို့ချို့ပါတယ်လို့ကိုဗစ်ရောဂါလက္ခဏာပြပေမဲ့စစ်ဆေးကူတာမှုတွေတိတိယယမလုပ်နိုင်တဲ့အတွက်ကူးစက်ပြပွားမှုကိုမထိန်းချုပ်နိုင်ကြပါဘူး။
အဓိကတော့ဒီကိုဗစ်အတွက်တိတန့်စီပီအမ်နဲ့အားလုံးမရှိတော့တချို့တချီပိုင်းနဲ့ယောဂခံရှိတဲ့လူတွေဆိုရင်ကုသရေးစောင့်ကြည့်လုပ်တဲ့နေရာမှာသူတို့ရဲ့လိုအပ်ချက်ကိုအားလုံးမပေးနိုင်ဘူးဖြစ်တယ်လို့နည်းနဲ့ပဲကုသနေတော့အဲ့ဒါစောင့်ရှောက်နိုင်ဘူးလို့ပြောမှာပေါ့စစ်စေးနှုန်းမှပြောမယ်ဆိုရင်တဝက်တဝက်တော့ positive ဖြစ်တယ်ကြစရက်ကူကျွန်တော်တို့အယောက်80လောက်ဆင့်နိုင်တယ်ဆိုရင်အဲ့ဒီထဲမှာ40လောက်က positive ဖြစ်တယ်ဆိုတော့လူကြီးရဲ့ခံမှန်းတဝက်လောက်ကတော့ positive ဖြစ်ဖို့များတယ်ကြထင်ချုပ်လို့မရနိုင်တဲ့အနေအထားမှရှိတယ်ဗျ။ယောဂါကတော်တော်လေးပြက်နေပြီလို့ကျွန်တော်မြင်တယ်။ထင်ချုပ်ဖို့ကအချိန်ယူရမယ်ဖြစ်တယ်
။ဇူလိုင်လပရမဘတွင်မှာကလေးမျိုးမှာကိုဗစ်ယောဂါသေပြုလူနာပြင်ကိုဗစ်ယောဂါဖြစ်နေတယ်လို့တန်လျာရှိသူလူနာသေဆုံးတာစုစုပေါင်း229ဦးရှိနေပါတယ်။ကျန်းမာရေးဝန်ကြီးဌာနကနေ့စဉ်ထုတ်ပြန်နေတဲ့စီးရင်တွေထဲမှာတော့ကလေးမျိုးမှာကိုဗစ်ယောဂါကြောင့်သေဆုံးသူအရေအတွက်အနည်းငယ်သာပါဝင်ပေမဲ့လက်တွေ့မြေပြင်မှာတော့သေဆုံးမှုကများပြားလာနေတာပါ။စွန်လကလည်းဇူလိုင်လအထိဒေသုံလူဦးရေ400ကျော်နေပြီလို့ဗုဒ္ဓဘာသာနဲ့ခရစ်ယာန်သင်ချိုင်းကော်မတီတွေကပြောပါတယ်။ဒီလိုအချိန်လေးမှာကလေးမျိုးကအစိုးရရဲ့ကျမ်းမာရေးဆောက်ရှောက်မှုကတော့အတော်လေးအားနည်းနေပါတယ
်။ဒီလှုပ်ထားတဲ့စင်တာတွေကိုဆရာဝန်တွေအဆဗိုလန်တီယာတွေအဆသူတို့ထိန်းချုပ်မှုအောက်ကိုဆက်ပြီးကျေပေါ်မှာရှိတော့အာနာပိုင်တွေအဆတိတက်သူတို့ဟာနဲ့လှုပ်ပေးတဲ့ဟာရှင်စ စကောင်စီရဲ့စစ်ဆေးရုံဆိုရင် positive လို့ပါဆိုလုံးဝလက်မခံနိုင်တဲ့အခြေအနေထားမှာရှိတယ်။ covid ကို positive ဆိုရင်လက်မခံတော့ဘူးဆိုတဲ့ဟာမျိုးဆိုတော့အနာပိုင်တက်ကနေလုံပေးတဲ့ဟာမှာတခုမှမရှိပါဘူးဗျ
။လက်ရှိကလေးမျိုးမှာကျန်းမာရေးဝန်ထမ်းများစုဟာစီရီယံလှုပ်ရှားမှုမှာပါဝင်နေကြလို့ဆေးရုံမှာကုသရေးခက်ခဲရှိနေလို့နေမကောင်းဖြစ်ကြသူတွေများစုဟာကိုယ်နေအိမ်တွေမှာပဲအဆင်ပြေသလိုကုသနေကြတာဖြစ်ပါတယ်။နေပြည်တော်မှာပြုလုပ်တဲ့စစ်ကောင်စီသတင်းစာရှင်းလင်းပွဲမှာကိုဗစ်ကယောဂါကိုမြုပ်ခံရမိရဖတွေလူမှုကူညီရေးဖွဲ့တွေပူပေါင်းကူညီစိုက်ဖြတ်ကြဖို့ကျန်းမာရေးဌာနတာဝန်ရှိသူတွေကစိုက်သွန်းသွားပါတယ်ခင်ဗျာ
VOE သတင်းထောက်နိုင်ကွန်းအင်ရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ထိုင်းနိုင်ငံဘက်မှာမြန်မာဘက်ကဝင်ရောက်သူတွေဆက်ပြီးတော့ဖမ်းဆီးခံရတဲ့အကြောင်းကိုဆက်ပြီးတင်ပြပေးခြင်းပါတယ်ထိုင်းနိုင်ငံမှာကိုဗစ်ကယောဂါကူးစက်သူမြင့်တက်နေလို့နေဆက်တွေကိုလုံခြုံရေးတင်းကျပ်ထားချိန်မှာပဲမြန်မာနိုင်ငံဘက်ကနေကန့်ချနာဘူရီတက်နဲ့ချင်းမိုင်စတဲ့နေဆက်ပြည်နယ်တွေကနေတရားမဝင်ဝင်ရောက်လာသူတွေဆက်ပြီးတော့ရှိနေပါတယ်။ဒီအပိုင်းမှာပဲတရားမဝင်ဝင်လာတဲ့မြန်မာနိုင်ငံသားတရားကျော်လောက်နဲ့လူကုန်ကူးသူ၁၀ယောက်ထင်မနေထိုင်းနေသားဆောင်တာဝန်ရှိသူတွေကဖမ်းဆီးခဲ့ပါတယ်။ဒီသတင်းကိုတော့ထိုင်းခြေဆိုင် VOA သတင်းတောင်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံထဲမှာကိုဗစ်ကပ်ရောဂါကူးစက်သူတွေမြင့်တက်နေလို့နေဆက်ဂိတ်တွေကနေအဝင်ထွက်ပိတ်ထားချိန်မှာထိုင်းမြန်မာနေဆက်ဒေသတွေကနေတရားမဝင်ဝင်ရောက်လာသူတွေဆက်ပြီးရှိနေတာဖြစ်ပါတယ်။ကချနာဝတီပြည်နယ်ထဲမှာနောက်ဆုံးဖမ်းမိသူ73ယောက်အပါအဝင်အခုရက်ပိုင်းအတွင်းစုစုပေါင်းဖမ်းမိသူရာခနန်းလောက်ရှိနေတယ်ဆိုပြီး AAC အလို့သမားကူညီအဖွဲ့ကပြောရေးဆိုခွင့်ရှိသူကိုရဲမင်းကအခုလိုပြောပြပါတယ်
။မနေ့ကတော့ဆိုလဲကျွန်တော်တို့ဒီထိုင်းနိုင်ငံကချနာဝတီဘက်ကနေပြီးတော့ဒီဝင်ရောက်လာတဲ့မြန်မာနိုင်ငံသား73ဦးခန့်မိပါတယ်။ပေါ်တော့တဲ့မှာပေါ့နော်ဒီကားလာခေါ်မယ်ချင်းပုံပြီးတော့စောင့်နေတဲ့မြန်မာတွေဒီကြီးရအောင်ဆိုရင်မူကသတင်းပေးတာကြောင့်ထိုင်းနိုင်ငံတွားရောက်ရှာဖွေပြီးတော့ဖမ်းဆီးခဲ့တာပါ။မျိုးသား၈ယောက်နဲ့မျိုးသား၅ယောက်လို့ပြီးရပါတယ်။ဘကူတိုင်းကနေပြီးတော့ထိုင်းနဲ့သွားကြတဲ့လူသမားတွေပါ။ဒီလမ်းမြောက်စောင့်နေတဲ့ဖမ်းခံရတာပေါ့နော်။ဒီအပိုင်းလေးကိုလူကောင်း၁၀၀ယောက်တော့ဖမ်းဆီးခံရတယ်။အဲကျွန်တော်တို့လူပွဲသားအားလုံးဒီ10ဦးလောက်ဒီကိုရေးယူခံရတာပေါ့နော်။ဒီကဲကမှသူတို့နဲ့ဆက်နွယ်နေတဲ့ဒီနေဆက်ကအဲ့ဒါချိဆိုင်တဲ့လူပွဲသားတွေပေါ့နော်ထိုင်းနေလည်းပါတယ်ဗမာပြည်လည်းပါတယ်အဲ့လူတွေကိုဖမ်းဝမ်းထုတ်ပြီးတော့လိုက်ပြီးတော့ရှာဖွေဖမ်းဆီးဖို့လိုက်လံရှာဖွေနေတယ်လို့ဒီကချာဝူရီကလူအုံတိုက်ချက်ရေးရဲတပ်ဖွဲ့ကလည်းကျွန်တော်တို့ပြောတယ
်မြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ထွက်ပြေးတန်းဆောင်လာသူတွေရောစီးပွားရေးအခြေအနေတွေကြောင့်ထိုင်းနိုင်ငံမှာအလို့အကိုင်အခွင့်အလမ်းရှာလိုသူတွေပါလူမောင်ကိုသမားတွေကိုအခကျေးငွေပေးပြီးဝင်လာကြတာဖြစ်တယ်လို့လည်းကိုရဲမင်းကပြောပြပါတယ်
အဲ့ဒီသူကဆိုရင်ကျွန်တော်လူမောင်ဟိုပွဲသားတွေတို့ကိုတိုင်းပန်းငွေ1000နဲ့1000လောက်ဒီပွဲသားကတွေပေးပြီးတော့ကဲဒီကတွေပေးပြီးတော့ဝင်ရတယ်။တို့နဲ့လွတ်သွားတဲ့လူတွေရှိတယ်လို့ဖမ်းဆီးခံရတဲ့လူတွေတော်တော်များတယ်။ဖမ်းဆီးခံတော့ကတော့နေ့စဉ်ပြီးပါလို့ရှိပါတော့
။ထိုင်းနိုင်ငံတဲကိုမြန်မာနိုင်ငံအပြင်ထိုင်းနဲ့နယ်စပ်ချင်းကပ်နေတဲ့လာအိုကမ်ဘောဒီးယားနယ်စပ်တွေဘက်ကနေလည်းအခုလိုမျိုးတရားမဝင်ဝင်ရောက်လာသူတွေလည်းရှိနေပါတယ်။အခုလပိုင်းတွေအတွင်းတရားမဝင်ခိုးဝင်လာလို့ဖမ်းမိသူ4000တဲ့မင်းရှိနေပြီးအများစုကမြန်မာနိုင်ငံကဖြစ်ကြပါတယ်။ထိုင်းနိုင်ငံထဲမှာမြန်မာနိုင်ငံကတရားဝင်ကောတရားမဝင်ပါရွှေပြောင်းလို့သမားတွေအဖြစ်လာရောက်အလုပ်လုပ်ကြနေကြသူ3000တဲ့မင်းရှိပါတယ်ရှင
်။ VOA American Dan ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆာကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မဆာမျက်နှာကိုရောက်ရှိနိုင်ပါတယ်။8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamesechannel ဖြစ်ပါတယ်။စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ်။YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ကြည့်နေရှင်တော့ soundcloud.com/voabamese ဖြစ်ပါတယ်။ VOA American Than ရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကို မြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။မင်္ဂလာမနက်ခင်းပါသောရရှင်များရှင်။VOA American တန်ရက်2022ခုနှစ်ဇူလိုင်လ23ရက်အင်္ဂါနေ့မနေ့ကင်းစီစဉ်တွေကိုလိုင်းဒိုမီတာ25 kHz 12133ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ58 kHz 5805တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့တရုတ်တို့190ထိန်းချုပ်ထားတဲ့တိဘက်ဒေသရဲ့လူမှုစီးပွားအခြေအနေသတင်းဆောင်မနဲ့အတူအပတ်စဉ်ကဏ္ဍထဲမှာတော့
February 1st ရက်နေ့နောက်ပိုင်းအနာသိမ့်ပြီးအချိန်မှာဆိုလို့ချင်းပမာပြည်မှာလူတွေကအဲဆင်းရဲဒုက္ခတွေရောက်နေတယ်ပေါ့ရောက်နေတဲ့အချိန်မှာကျမတို့တကယ်စစ်တူပါနေပါစိတ်မကောင်းဖြစ်ပေါ့
ထုတ်လွှင့်ပေးမှာဖြစ်ပါတယ်အပတ်စဉ်စီးပွားရေးအစီအစဉ်ကိုလည်းနားဆင်ကြရပါမယ်ရှင်အခုရင်းဆုံးတော့သတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးခြင်းပါတယ်တိဘက်ဒေသကိုတရုတ်ကွန်မြူနစ်ပါတီကထိန်းချုပ်ခဲ့တာအခုဆိုရင်190ရှိသွားပြီဖြစ်ပါတယ်တရုတ်ကွန်မြူနစ်ပါတီကထိန်းချုပ်တာ190ပြည့်ပြီးတဲ့နောက်တိဘက်ဒေသကလူမှုရေးတည်ငြိမ်မှုနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုအခြေအနေတွေကိုအလေးပေးဖော်ပြထားတဲ့ကြေးရွာပုံစံတွေအကြောင်း AP သတင်းဆောင်ပါကိုအခြေခံပြီးကိုရန်နိုင်ကပြောပြပေးပါမယ်ရှင
်တိဘက်ဒေသကတာရှိကန်းကြေးရွာမှာမကြာခင်ကအသစ်ပြန်လည်ပြုပြင်မောမန်ထားတဲ့အင်းတွေကိုကြီးချင်းအားဖြင့်တရုတ်ကွန်မြူနစ်ပါတီလက်အောက်မှာရဲဝတ္ထုပိုင်းဆိုင်ရာဖွံ့ဖြိုးတိုးတက်လာတာကိုတွေ့ရမှာဖြစ်ပါတယ်ဒီမတိုင်ခင်တုန်းကတော့အဲ့ဒီသားကလူတွေရဲ့ဘဝဟာရိုးရှင်းပြီးတော့စင်စင်ရဲရဲရှိခဲ့ကြတယ်လို့အသက်50အရွယ်ချောက်ဆရင်းကပြောပါတယ်
။ဒီချင်းကရှိတဲ့မေစမန်က
ချစ်တယ်။ရှင်တုန်းကတော့တစ်ခုတ်တာတောလိုက်ပြီးတော့မဲပစ်တာကတွေ့လို့ချင်းတခြားပတ်ဆက်ရှားတဲ့နီလာမရှိပါဘူး။အခုတော့ကျွန်တော်တို့ခီးသွွားလုပ်ငန်းဘက်ကိုပြောင်းလဲလာပြီးတော့ကျွန်တော်တို့ရဲ့အဓိကလုပ်ကကျွန်တော်တို့ရဲ့တရိတ်ဆန်တွေနဲ့စိုက်ပျိုးရေးတွေကိုကာကွယ်ထိန်းသိမ်းဖို့ပါ။
ဒီဘက်ရောက်တိဘက်တွေကတော့သူတို့ဟာရာစုနှစ်ပေါင်းများစွာလွတ်လပ်စွာနေခဲ့တာဖြစ်ပြီးတော့တရုတ်နိုင်ငံဟာတိဘက်ဒေသကသဘာဝအရင်းမြစ်တွေကိုအသုံးချပြီးတရုတ်နိုင်ငံတဝန်းကတရုတ်တွေကိုလည်းအဲ့ဒီဒေသကိုပြောင်းရွှေ့ဖို့အားပေးနေတဲ့အချိန်ထဲမှာပဲတိဘက်တွေရဲ့ဗုဒ္ဓဘာသာယဉ်ကျေးမှုနဲ့တိဘက်ဘာသာစကားကိုဖျောက်ဖျက်ဖို့ကြိုးစားနေတယ်ဆိုပြီးတော့ဆွဆွဲလိုက်ပါတယ်တရုတ်ဆိုရဘက်ကတော့တိဘက်ဒေသဟာနှစ်ပေါင်းများစွာကတည်းကတရုတ်နိုင်ငံအောက်မှာရှိလာခဲ့တာဖြစ်တယ်လို့ပြောပါတယ်ဒါပြင်တရုတ်ဆိုရဘက်ကသူတို့ဟာတိဘက်ဒေသမှာလမ်းတွေတံတားတွေကျောင်းတွေဆေးရုံတွေဒေသိတ်တွေယထာလမ်းတွေစတဲ့အခြေခံအဆောက်အုံတွေကိုဒေါ်လာဘီလီယံပေါင်းများစွာယင်းနှိမ့်နှံခဲ့ပြီးတော့အဲ့လိုဖွံ့ဖြိုးတိုးတက်မှုတွေကြောင့်နှစ်ပေါင်းများစွာနောက်ကျနေတဲ့တိဘက်ဒေသမှာလျက်စစ်မီးတွေအလောက်ကင်ခွန်းလန်းတွေရှိလာခဲ့ပြီးတော့လူတွေရဲ့သက်တမ်းဟာလည်းနှစ်ဆလောက်ပိုရှည်လာတယ်လို့ပြောပါတယ်တိဘက်ဒေသအနောက်တောင်ဘက်ငင်းချီမြို့ရဲ့အထနာကကြေးရွာတစ်ခုမှာတော့ဒေသရင်းစီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုပြသတဲ့အနေနဲ့တရုတ်ကွန်မြူနစ်ပါတီခေါင်းဆောင်ကစောက်လို့ရေးပစ္စည်းကိုရောင်းတစ်ခုကိုလိုက်လံပြသနေပါတယ်
။ဒီ我们村这个村子的话它离城区比较近我们是乡村振兴一村一品一个村有一个
ကျွန်တော်တို့ရွာကမြို့နယ်နေပါတယ်။ရှင်းလက်ဒေသရေရှိတည်တတ်နိုင်ဖို့အတွက်ဆိုလို့ရှိရင်ကြီးရွာတွေအနေနဲ့သူတို့ဘာသာသူတို့ထူးခြားချက်တွေထူးခြားတဲ့အမှတ်အစိတ်တွေရှိရမယ်။မြို့နယ်ကြီးကကျွန်တော်တို့အတွက်အားသာချက်ဖြစ်ပြီးတော့မြို့ကလိုအပ်တဲ့စီးပွားရေးလုပ်ငန်းတွေကိုကျွန်တော်တို့ရည်ရွယ်ပြီးတော့လုပ်ပါတယ်။ဥပမာမြို့ကဂိုဒေါင်တွေပို့ဆောင်ထောက်ပံ့ရေးတွေလိုလို့ရှိရင်ကျွန်တော်တို့ဒီမှာလုပ်ပေးပါတယ
်။အဲ့ဒီရွာကအသက်42နှစ်အရွယ်လက်ဖာဆရင်းကလည်းစင်ရမွေးတင်မှုပပျောက်ရေးအစီအစဉ်ကသူတို့ရဲ့လူနေမှုဘဝတွေကိုဘယ်လိုပြောင်းလဲသွားအောင်လုပ်ပေးနိုင်ခဲ့တယ်ဆိုပြီးတော့ပြောပါတယ်။
我们觉得他们的那年代的吃苦的比较多。
丢那个你表面表来也露皮，木瓦拉的沙皮铺来的青铜啊，今朝米巴的哈阿多里古开开的那已经三个呀巴的。古所以呢，今朝那个哈波比罗因阿当天拉巴比，所以个嘞，接来的大的一撮波比罗高门的木瓦拉的楼上拉巴的。今朝阿里木瓦拉的古东恰比，西瓦伊龙安的露皮，古所以强大的波阿古要拉尼巴比。
阿达可能是阿尼也打龙阿罗。ရက်ချီရွာပါတီခေါင်းဆောင်ဖြစ်တဲ့နှစ်ပေါင်း30ကြာလှုပ်လာခဲ့သူဖြစ်ပြီးသူကတော့တရုတ်ကွန်မြူနစ်ပါတီခေါင်းဆောင်ရှီကျင်းဖင်ရွာကိုလာခဲ့တဲ့ကအခြေအနေကိုအမှတ်ရနေပြီးတော့ကွန်မြူနစ်ဝါဒဟာခက်ခဲတဲ့ဝါဒဖြစ်ပေမဲ့သူ့လိုတိဘက်လူမျိုးတွေအတွက်တော့လိုအပ်တဲ့အတွေးခေါ်ယူဆဖြစ်တယ်လို့ဆိုပါတယ
်လာဗရှင်နာသားဤဒီအကိဒိုမတိုင်း
တာမန်ရွာသားတွေအားလုံးကိုပါတီဝင်တွေလိုနေကြဖို့တောင်းဆိုလို့တော့မဖြစ်နိုင်ပါဘူးဘာလို့လဲဆိုတော့သူတို့အသက်တွေကမတူကြဘူးလေသူတို့အနေနဲ့လွတ်လပ်စွာနေနိုင်ပါတယ်ဒါပေမဲ့ကျွန်တော်တို့အနေနဲ့သူတို့ကိုပညာပေးဖို့လိုအပ်ပြီးပါတီရဲ့လမ်းညွှန်ချက်တွေအတိုင်းလိုက်နာပြီးပြည်သူတွေအတွက်ကောင်းတာတွေလှုပ်လာအောင်တော့လှုပ်သွားရမှာဖြစ်ပါတယ်
အ Eri Yuanaga Miu Ma Siengai Loni de Tanasang Yue Saring Yudongaro Gukama Lure Lua Chaka Pyongle Lani de Sobido Biovare.
ဒါပေမဲ့အခုခါမှာတော့ကျမတို့မလိုတော့ပါဘူးအခုလိုတိဘက်ဒေသကအခြေအနေတွေကိုတရုတ်ကမ္ဘာနဲ့ပါတီကမီဒီယာတွေကိုလဲလှယ်ပြသတာကိုကြည်ကျင်းအဖြစ်
တိဘက်ဒေသနဲ့ပတ်သက်တဲ့လူလူသဘောထားအမြင်တွေမှာသူတို့အောင်မြင်မှုရနေတယ်ဆိုတာကိုကွန်မြူနတီပါတီဘက်ကယုံကြည်နေပုံရပါတယ် ဒါမဲ့လည်း တိဘက်လူအခွင့်အရေးအဖွဲ့တွေကတော့တိဘက်ဒေသမှာမကြာခဏဖမ်းဆီးမှုတွေစီးပွားရေးရကန့်သတ်ခံရတာတွေ လုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားတာတွေရှိနေတုန်းပဲဆိုပြီးအစင်းခံစားတွေထုတ်ပြန်နေပါတယ်တိဘက်ဒေသနဲ့ပတ်သက်ပြီးတေအိုဆိုရရဲ့အစင်းခံစားမှာတော့တိဘက်ဒေသဟာအလွန်အမင်းဆင်းရတဲ့အခြေအနေကိုဖယ်ရှားပစ်နိုင်လိုက်ပြီဖြစ်ပြီးလူတွေဟာလည်းအခုခါမှာပို့ပြီးတော့ကောင်းမွန်တဲ့အခြေအနေနဲ့ပျော်ရွှင်စွာနေထိုင်နေကြပြီဖြစ်တယ်ဆိုပြီးတော့ဖော်ပြထားကြပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ် 24 နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေ့စဉ် 24 နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့ နိုင်ငံရေးသတင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါ။လူမှုမိတ်ဆွေရုပ်သံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UTEL 70B Asia Bin Juru Channel 100 ဒါမှမဟုတ် Thaicom 6 Juru Channel 123 တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျူရုဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာဘာသာ Internet စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါရရှင်။ VOA မြန်မာဘာသာ Internet စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါတယ်နော်။VOA
မြန်မာပိုင်းအစီအစဉ်ရဲ့အင်ကန်နစ်မနေ့ခင်းအတွက်အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။အရင်ဆုံးတော့စီးပွားရေးအစီအစဉ်ကိုနားဆင်ကြရအောင်ပါ။ အပူချိန်မြင့်တက်လာမှုမိုးကောင်ရေရှားမှုမိုးရွာသွင်းတာအပြောင်းအလဲနဲ့ရုတ်တရက်ရေကြီးတာတွေနဲ့အတူပဲရာသီဥတုပြောင်းလဲမှုကြောင့်ကမ္ဘာပေါ်ကလက်ဖက်ထုတ်လုပ်မှုအများဆုံး၄နိုင်ငံရဲ့အနာဂတ်ကိုချိန်ချောက်နေပြီလို့သုတေသနပညာရှင်တွေကပြောပါတယ်။ရာသီဥတုပြောင်းလဲမှုကြောင့်လာမယ့် 2050ပြည့်နှစ်အရောက်မှာကင်ညာရဲ့အကောင်းဆုံးလက်ဖက်ထုတ်လုပ်မှုအခြေအနေ၄ပုံတစ်ပုံကျော်ရော့ကျသွားမှာဖြစ်ပြီး စိုက်ပျိုးထုတ်လုပ်သူတွေလုံသားတွေအပေါ်မှာရိုက်ခတ်တက်ရောက်နိုင်ခြေရှိတယ်လို့မကြာခင်ကထုတ်တဲ့အစီရင်ခံစာကဖော်ပြပါတယ်။ AP သတင်းစောင်းပါကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာတင်ပြထားပါတယ်ရှင်။ကင်ညာနိုင်ငံမြို့တော်နိုင်ရိုဘီနဲ့ရှစ်မိုင်ခွဲကျော်လောက်အကွာမှာရှိတဲ့ကင်ဘူးကောင်တီကလက်ဖက်ခူးသူတွေဟာတိတ်ပြီးတော့တန်ဖိုးကြီးလာတဲ့လက်ဖက်တွေကိုခူးဆွနေကြပါတယ်။ ကင်ညာဟာကမ္ဘာမှာလက်ဖက်ချောင်အမဲလို့ခေါ်တဲ့ဘလက်တီတင်ပို့မှုအများဆုံးနိုင်ငံဖြစ်ပြီးလက်ဖက်ရည်ကြိုက်တဲ့ဗြိတိန်ကိုလက်ဖက်ချောင်အများဆုံးတင်ပို့သူလည်းဖြစ်ပါတယ်။ဒါပေမဲ့လည်းဒီနှစ်ပိုင်းတွင်မှာသီးနှံကတိတ်ပြီးမကောင်းလှပါဘူး။အကြောင်းကတော့ရာသီဥတုမမှန်တာကြောင့်ဖြစ်ပါတယ်။မီးတောင်မြေဩစာကျွဲပြီးနွေရာသီရှည်လျားတဲ့ကင်ညာနိုင်ငံဟာတချိန်နှုန်းကတော့လက်ဖက်ဆိ ပြီ။မိုးရွာသွန်းမှုမမှန်တာကြောင့်ရေကြီးတာနဲ့မိုးကောင်ရေရှားမှုတွေပိုပြီးတော့ဖြစ်လာပါတယ်။အပူချိန်ကလည်းမြင့်လာတာကြောင့်နှစ်နဲ့ချီပြီးအသေးအချာစောင့်ရှောက်ရတဲ့လက်ဖက်ဆိုင်ပြုတ်ရေးမှာအခက်အခဲတွေ့ရပါတယ်။တချို့လယ်သမားတွေအတွက်ကတော့အတော်လေးကိုပဲခက်ခဲနေကြပါပြီ။
This tea was planted when I was young, 1959.
ကျွန်တော်ငယ်ငယ်1959ခုနှစ်ခေတ်ကဒီလက်ဖက်ပင်တွေကိုစပြီးစိုက်ခဲ့တာပါ။အဲ့ဒီတုန်းကဆိုရင်မိုးလည်းကောင်းပါတယ်။ကြည့်လိုက်ရင်တောအုပ်ကြီးနဲ့တူပါတယ်။မိုးများတာကြောင့်တစ်လကို၄ချိန်လက်ဖက်ခူးရပါတယ်။ခုနှစ်ရက်တစ်ခါလက်ဖက်ခူးရတာပါ။
အခုတော့ရာသီဥတုပြောင်းလာတာကြောင့်ကျွန်တော်တို့လည်းပြောင်းရပါတယ်။မိုးမြွာလာကြောင့်အရင်တော့အထွက်မကောင်းတော့ပါဘူး။အရင်ကလေးကျင့်ခုနေရတာကနေအခုတော့နှစ်ကျင့်ပဲခုရပါတော့တယ်။လေသမားဂေဘရီယယ်မွာတာမာဘူဂါကအခြေအနေကိုရှင်းပြခဲ့တာပါ။တစ်ဖက်တစ်လမ်းကဝင်ငွေထက်ရအောင်ကြိုးပမ်းတဲ့အနေနဲ့ဒီနံမြို့မြို့ပြောင်းပြီးတော့စိုက်နေတဲ့သူကအခုတော့ရာသီဥတုထံပို့ပြီးတော့ခဏရေရှိတဲ့နနက်ပင်တွ ပင်တွေအရင်ကဒီမှာမစိုက်ပါဘူးအခုတော့ရာသီဥတုကပြောင်းလာတာကြောင့်နနက်ပင်တွေဒီမှာစိုက်လို့ရတာပါဒါကြောင့်လဲကျွန်တော်လဲပြောင်းပြီးစိုက်နေရတာပါအခုတော့တစ်ဖက်တစ်လမ်းကဝင်ငွေရဖို့ကျွန်တော်စိုက်နေရတာပ
ါလက်ဖက်ကူးလှုပ်သားတွေလည်းထိခိုက်ပါတယ်ကင်ညာနိုင်ငံရဲ့လက်ဖက်စိုက်ပျိုးထုတ်လုပ်မှုကနိုင်ငံရဲ့အသင်းတွင်ကုန်ထုတ်လုပ်မှု GDP ရဲ့400ခန့်နှုန်းလောက်ရှိပါတယ်ဂျိမ်းဝမ်ဂွီကငငယ်ကလေးကလက်ဖက်ခူးသူပါသူကြောင့်တက်ဖို့မိသားစုကငွေချေမတတ်နိုင်ခဲ့ပါဘူးဒါကြောင့်လဲလက်ဖက်စိုက်ပျိုးရေးလုပ်ငန်းမှာဝင်ပြီးတော့အလုပ်လုပ်ခဲ့ပါတယ်လယ်သမားတွေလက်ဖက်မစိုက်တော့ဘူးဆိုရင်သူလဲဝင်ငွေရော့ပြီလို့ပြောပါတယ
် W သူမစန်ဒီမူနီနိနိုင်တဲ့တော့သူကလည်းလည်းလည်းရေကမှုနော်
အခုဆိုရင်လက်ဖက်ခင်းပိုင်ရှင်တွေကိုတွေ့မယ်ဆိုရင်သူတို့အနေနဲ့မျှော်လင့်ချက်ကုန်နေပါပြီတဲ့လက်ဖက်ပင်တွေနှုတ်ပစ်ပြီးနတ်နတ်ပင်လိုတခြားသီးနှံတွေပြောင်းပြီးဆက်ရမလားဆိုတာကိုလေ့လာနေကြပါပြီတဲ့ဒီလိုဖြစ်လာမယ်ဆိုရင်တော့သူတို့အတွက်ဝင်ငွေရှိတော့မှာမဟုတ်ပါဘူးလို့လက်ဖက်ခူးတဲ့ဂျိမ်းဝမ်ဂွီပြောခဲ့တာပါအရင်ကဆိုရင်ရာသီဥတုကတိတ်ပြီးကောင်းပါတယ်တဲ့မိုးကလည်းကောင်းတာကြောင့်သူတို့လက်ဖက်ခူးရတာမှာမြေကြီးကဆွဆွပြီးလက်ဖက်ကလည်းကောင်းပါတယ်လို့လက်ဖက်ခူးတဲ့ဂျိမ်းကပြောခဲ့တာပါအခုတော့ရာသီဥတုကတနေ့ပြီးတနေ့ပြောင်းနေပါတယ်နေပူရာများလို့လက်ဖက်တွေဆိုရင်6တွေ့နေတာကြောင့်ခူးရင်လည်းအသိပ်ပြီးတော့မရပါဘူးတဲ့တစ်ခါတစ်ခါမိုးရွာပြီးမဲ့မိုးရေလုံလောက်အောင်မရတာကြောင့်အရင်ကနဲ့ရှင်ရင်ရာသီဥတုကတအားပြောင်းလဲသွားပြီလို့လက်ဖက်ခူးတဲ့ဂျိမ်းကနှိုင်းရှင်ပြောပြခဲ့တာပါရာသီဥတုပြောင်းလဲတာကြောင့်2050ပြည့်နှစ်အရောက်မှာကင်ညာရဲ့အကောင်းဆုံးလက်ဖက်စိုက်ပျိုးထုတ်လုပ်မှုအခြေအနေက26ရာခိုင်နှုန်းကျော်ကျဆင်းမဲ့အကြောင်း2021ခုနှစ်မေလအတွင်း Christian Aid အကူအညီပေးရေးအဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာကဖော်ပြပါတယ်။ပြည်မြလက်ဖက်စိုက်ပျိုးမှုအခြေအနေက2050ပြည့်နှစ်အရောက်မှာ39ရာခိုင်နှုန်းရော့ကျမယ်လို့လည်းအစီရင်ခံစာကဖော်ပြပါတယ်။လက်ဖက်ဆိုင်သူတွေအနေနဲ့စိုက်ပျိုးရေးမလုပ်တဲ့ဒေသအသစ်တွေကိုရွှေ့ပြောင်းဖို့ကလည်းတိတ်ပြီးတော့ခက်ခဲမယ်လို့သူတေသနာပညာရှင်တွေကမှတ်ချက်ပြုပါတယ်။ကင်ညာစိုက်ပျိုးမွေးမြူရေးနဲ့ငားလုပ်ငန်းဌာနကရာသီဥတုပြောင်းလဲမှုဆိုင်ရာကြွမ်းကျင်သူဘာရိုနီကာနက်တူးကအခုလိုပြောပါတယ
်။ We have reports saying that by 2050
2050ပြည်နှစ်အရောက်မှာဒေသတွေလက်ဖက်စိုက်ပျိုးမှုကထောက်ဝလောက်ကျသွားနိုင်တယ်ဆိုတဲ့အစီရင်ခံစာတွေရှိပါတယ်။ဒါကြောင့်လက်ဖက်စိုက်ပျိုးထုတ်လုပ်နေကြတဲ့လက်ဖက်စိုက်ပျိုးထုတ်လုပ်မှုကိုမှီခိုနေကြတဲ့လယ်သမားတွေဟာရာသီဥတုပြောင်းလဲလာတာနဲ့အတူပိုပြီးတော့ထိခိုက်သက်ရောက်မှုရှိနေတာဖြစ်ပါတယ်လို့ပြောခဲ့တာပါ
။ In Kenya we are advocating for what we call climate smart.
လယ်သမားတွေအနေနဲ့စိုက်ပျိုးထုတ်လုပ်မှုတိုးမြှင့်စေရေးနဲ့လယ်သမားတွေအနေနဲ့ပြုလွယ်ပြင်လွယ်ဖြစ်ရေးအတွက်ကင်ညာမှာရာသီဥတုနဲ့လက်ရောညီတွေဖြစ်မဲ့စိုက်ပျိုးရေးဖြစ်စေဖို့စီယုံဆောင်ရွက်နေကြောင်းလည်းသူကပြောပါတယ်။ကျွမ်းကျင်သူတွေကရာသီဥတုပြောင်းလဲမှုရဲ့အန္တရာယ်ကိုသတိပေးနေကြချိန်မှာပဲကင်ညာရဲ့လက်ဖက်စိုက်ပျိုးသူလယ်သမားတွေအနေနဲ့တော့လက်ဖက်ထုတ်လုပ်မှုကျဆင်းလာတာကိုတွေ့နေကြရပါပြီ။2019ခုနှစ်အောက်တိုဘာလနဲ့နိုဝင်ဘာလအလယ်ပိုင်းအတွင်းအရှေ့အာဖရိကနိုင်ငံကင်ညာမှာမိုးရွာသွန်းမှုကပြင်းမြထက်400ရာခိုင်နှုန်းထိတိုးလာတာကြောင့်ရေကြီးတာတွေဖြစ်ခဲ့ပါတယ်။ရာသီဥတုပြောင်းလဲတာကြောင့်ဂန္ဓာယကျိုင်းကောင်တွေချရောက်စေပြီးဒီကျိုင်းကောင်တွေတွားရလမ်းကြောင်းတစ်လျှောက်သီးနှံတွေကိုလည်းဖျက်ဆီးစားတောက်ကြပါတယ်။လက်ဖက်စိုက်ပျိုးထုတ်လုပ်မှုဒေသတွေအပေါ်အထိခိုက်စေတဲ့ရာသီဥတုပြောင်းလဲမှုမြန်ဆန်လာတဲ့အခြေအနေကိုကာကွယ်နိုင်ရေးအတွက်ကတော့ဖန်လုံအိမ်ဓာတ်ငွေထုတ်လုပ်မှုရှော့ချရေးတာဖြစ်တယ်လို့Christian Aid အဖွဲ့ရဲ့အစီရင်ခံစာကတိုက်တွန်းထားပါတယ်ရှင
်အပတ်စဉ်စီးပွားရေးအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုထုတ်လွှင့်မှာပါ မြန်မာနိုင်ငံမှာအကူအညီလိုအပ်နေသူတွေကိုထောက်ပံ့ကူညီနိုင်ရေးဗြိတိန်နိုင်ငံရောက်မြန်မာမိတ်ဆွေတွေကအစားအသောက်နဲ့မုံမျိုးစုံချက်ပြုတ်ရောင်းပြီးရန်ပုံငွေရှာနေကြပါတယ်။အထူးကုသမားတော်ကြီးတွေပါပါတဲ့ Friend to Friend UK အဖွဲ့ကမိုဟင်ဂါအနှစ်ထုတ်ငချောက်ကျော်စတဲ့ဟင်းလျာတွေအထိပုံမှန်ချက်ပြုတ်ရောင်းချရန်ပုံငွေရှာနေကြတဲ့အကြောင်းမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင်။
မြန်မာနိုင်ငံမှာနေရက်ဆွန့်ဘေးလွတ်ရာထွက်ပြေးနေရသူတွေဆေးရနာသိမ်းမှုကြောင့်အလုအကင်တွေဆုံးရှုံးဒုက္ခရောက်နေကြသူတွေအတွက်ဗြိတိန်နိုင်ငံကအစားအသောက်ဝါသနာပါသူတချို့စုပြီးတော့ချက်ပြုတ်ရန်ပုံငွေရှာနေကြပါတယ်။ဆရာဝန်လိုကိုကျွမ်းကျင်တဲ့အသက်မွေးဝမ်းကြောင်းအလုတွေကိုအချိန်ပြည့်လုပ်နေကြပေမဲ့အလုအားရဲ့ရန်ပုံငွေရှာဖို့ဟင်းမျိုးစုံကိုချက်ပြုတ်ရောင်းချနေကြတာပါ။မြန်မာနိုင်ငံအတွက်ဗြိတိန်နိုင်ငံမှာလုပ်တဲ့ဆန္ဒပြပွဲတွေမှာအစားအသောက်တွေကိုစတင်ရောင်းခဲ့ရတာကနေအခုတော့မိုဟင်ဂါအနှစ်ထုတ်ငချောက်ကျော်စတဲ့အသင်စားဟင်းလျာတွေကိုစားလိုက်ကနေပို့ပေးတဲ့အထိချက်ပြုတ်ရန်ပုံငွေရှာနေကြတာဖြစ်ပါတယ်။မိတ်ဆွေမှမိတ်ဆွေတို့လို့အထိပယ်ရမယ်။ Friend to Friend UK အဖွဲ့အကြောင်းအဖွဲ့ဝင်တယောက်ဖြစ်တဲ့လန်ဒန်မြို့ကကလေးအထုကုသမားတော်ကြီးဒေါက်တာလှမြတ်သူကအခုလိုပြောပြပါတယ်
။ February 1ရက်နေ့နောက်ပိုင်းအာနာသိမ့်ပြီးအချိန်မှာဆိုလို့ချင်းပမာပြီမှာလူတွေကဆင်းရဲဒုက္ခတွေရောက်နေတယ်ပေါ့ရောက်နေတဲ့အချိန်မှာကျမတို့တကယ်စစ်တူပါနေပေါ့စိတ်မကောင်းဖြစ်ပြီးတော့ support လုပ်ချင်တယ်ပေါ့နော်ဘယ်လို support လုပ်ရမလဲဆိုတော့စဉ်းစားတဲ့အချိန်မှာစစကြရော friend to friend name မရှိခင်ပေါ့ဟိုအနေတကယ်ချင်းရှိအနေလက်လန်းမီယာတကယ်ချင်းနေစုပြီးတော့ဗမာပြည်ကိုဟိုရှိနေရဲ့ CDM အနေနဲ့ကိုအရင်စပြီးတော့ပတ်စံစလှူရပေါ့လှူပြီးတော့မှတဖြည်းဖြည်းနဲ့ကျမတို့ group ကချက်ပြုတ်ဝါသနာပါရုပ်လေးများတော့ချက်ပြုတ်ပြီးတော့စာရောင်းနေပေါ့ဆရာရောင်းပြီးတော့ fundraising စလုပ်တယ်ပေါ့ in addition to their monthly CDM group တွေကို donation လုပ်နေတဲ့အပြင်ပေါ့နော်ကချင်တို့ကရင်တို့ချင်းတို့ဟိုလူတွေအတွက်ကို extra funding ရှာဖို့အဲ့ဒီအနေ protest ရှိတဲ့နေ့တွေမှာဈေးစကြောင်းကြရတယ်ရောင်းကြပြီးတော့အားရတဲ့ပတ်စံတွေကိုဈေးရောင်းလို့ရတဲ့ပတ်စံတွေကိုအလားတိုင်းမှာဒီတစ်ပတ်ကရင်ကိုလှူမယ်ဒီတစ်ပတ်ကဒီတစ်ပတ်ကချင်းကိုလှူမယ်ဒီတစ်ပတ်ချင်းကိုလှူမယ်ဆိုတော့လှူဒန်းခဲ့ကြတယ
်ခုပေါ့နော်အားလုံးကဒီဒေါက်တာလှမြတ်သူတို့အပါအဝင်ပေါ့လေဒီ UK မှာအခုဒီ friend to friend UK အဖွဲ့မှာပါနေတဲ့သူတွေကကိုယ့်ဟာကိုယ်ပြောရပဲဆိုရင်ကိုယ့်အလုပ်တင်တဲ့ကိုယ်ဟိုမအားတဲ့ဂျားတွေကပေါ့နော်အခုလိုမျိုးမြန်မာပြည်မှာဒုက္ခရောက်နေတဲ့သူတွေအတွက်ကိုအချိန်ပေးပြီးတော့ဒါအချက်ချပြုတ်ကြရောင်းပြီးတော့ရန်ပုံငွေရှာကြတွေလုပ်နေကြတယ်ဆိုတော့အဲ့ဒီအတွက်ကိုဘယ်လောက်ထိကိုကဟိုအားစိုက်ထုံးမှုဘယ်လောက်လုပ်ရလဲပြောချင်တာတော့ဘလောက်ထိပေါ့နော်လှူခြင်းနဲ့ဆန္ဒများလို့ဒီဗမာပြည်မှာဒုက္ခရောက်နေတဲ့သူတွေများတယ်ဆိုတော့အမြင်ရှိလို့ပါလေရှင
်အခု F2 F2 မှာပါတယ်ရဲ့ group အားလုံးပါဆိုလို့ရှင်တပတ်ကို5ရက်6ရက်အလုပ်လုပ်နေတဲ့လူတွေပဲအကုန်လုံးကဒီ group ရဲ့ရည်ရွယ်ချက်ဘာလို့လုပ်တာလဲဆိုလို့ရှင်အဲဒီ group ကငါတို့ရာတပတ်မှာ5ရက်ကနေ6ရက်အလုပ်လုပ်နေတယ်ဒါပေမဲ့ဗမာပြည်မှာဒီစစ်အစိုးရကိုတောင်းလှန်နေတဲ့လူတွေဆိုလို့ရှင်သူတို့ရဲ့အသက်တွေချွေးတွေပြီးတော့ကြတော့သူတို့ရဲ့လုပ်တယ်သူတို့ရဲ့မိသားစုတွေကိုအပြည့်အစုံခံပြီးတော့တိုက်ခိုက်နေရထက်ဆိုင်ကျမတို့ရဲ့ group ကလုပ်တာဆိုလို့ရှိရင်တဲမှုံတမှုံစာလောက်ပဲရှိရပေါ့နော်အဲ့ဒါအကြောင်းမလို့သူတို့တောင်ဒီလောက်လုပ်နိုင်ရင်ငါတို့ဒီလောက်တော့လုပ်တဲ့နဲ့ဆိုပြီးရစိတ်နဲ့ပါဝင်ကူညီညီချင်းဖြစ်ပါတယ်
မြန်မာပြည်မှာဒီအကူအညီလိုနေတဲ့သူတွေအတွက်ကိုကူညီတဲ့ဒီ friend to friend UK အဖွဲ့ရနေပြီးတော့အစောဆုံးပြောသလိုပဲဒီကြောင့်ကိုအားတဲ့ရက်မှာဆိုရင်စုပြီးတော့ချက်ချပြုတ်ကြရဲဆိုတော့အဲ့ဒီ hint ချက်တဲ့အကြောင်းလည်းသိပြရစေဟိုလူမှုကွန်ရက်ပေါ်မှာတွေ့ရတဲ့ဓာတ်ပုံတွေအများဆိုရင်တော့မြင်ရတဲ့လူတော်မှတကယ်ကိုဟိုဝယ်စားခြင်းစိတ်ပေါက်လောက်အောင်ကိုချက်ကြရဲဆိုတော့အကုန်လုံးကအချက်ပြုတ်ကျွမ်းကျင်တဲ့သူတွေလား hint တွေရောဘယ်လိုမျိုးဘာရောဖြင့်ချက်မယ်ဆိုတာမျိုးဘယ်လိုကြွေးချယ်ပါလဲရှင
်အဲဒီ group တဲ့မှာ mainly ချက်နေတဲ့လူတွေကတော့ဟိုအရင်ကဟင်းချက်တာဝါသနာပွားလို့ချက်ပြုတ်စားတောက်နေတဲ့လူတွေပေါ့နော်ဗမာအတိကဗမာအစားတောက်ကိုစားပြီးတော့ချက်ပြုတ်နေတဲ့လူတွေပေါ့နော်ဒါပေမဲ့အဲတချို့လူတွေဆိုလည်းအခုနောက်ပိုင်းလူတွေအရဆိုလို့ရှိရင်သူတို့အချက်ပြုတ်အရန်ဝါသနာမပါပြီမဲ့ချက်တုံးမဲ့ခွာခွာနည်းနည်းပါပါကုလုံးလို့ရရင်လည်းကုလုံးလို့ရတဲ့လောက်ကလေးလိုက်ပြီးတော့ကုလုံးပြီးတော့ဟောတတက်တအားပတ်စံအပြင်ကိုအားပါsupport လုပ်နေကြပါတ
ယ်မြန်မာနိုင်ငံဖြစ်လာတဲ့အခြေအနေကြောင့်ပေါ့နော်ပြောချင်တာဒီနိုင်ငံသားမှရောက်နေမြန်မာတွေလည်းပို့ပြီးစူးစူးစီးစီးလုံးလုံးနဲ့ကူညီဖို့ဖြစ်လာတာလည်းမြင်ရတယ်လို့ဆိုတော့အခု friend to friend UK ရဲ့အဲ့လိုစူးစီးမှုစီးလုံးမှုအကြောင်းလည်းပြောပြပါအောင်အဲ့လိုမျိုးဟိုပြောချင်တာဒီတစ်ပတ်တော့ဟေးပါချက်ကြမယ်ဆိုပြီးတော့ချိန်တာမျိုးတွေကအစားပေါ့နော်အများတရားရှင်းပြပါအောင်
အဲ့လိုပေါ့ protest တွေပါရှိတာပြီဆိုလို့ရှိရင်ပေါ့အဲ့လိုပေါ့နော် change ကြပြီးတော့ဒီတစ်ပတ်ဘယ်သူကပါလုပ်မယ်ဒီတစ်ပတ်ဆိုလို့ရှိရင်တယောက်ကအောင်ငါတော့ကြက်တာဟင်းချက်မယ်ငါတော့ငါဟင်းချက်မယ်ငါတော့ဒီ mode လုပ်မယ်ဆိုတော့အကုန်လုံးညှိနိုင်ကြတယ်ပေါ့တခါကြလို့ရှိရင်အခုနောက်ပိုင်းကဘယ်လိုဖြစ်လဲဆိုတော့ကျမတို့က set menu ဆိုတာပေါ့နော်အဲ့လိုဟင်းရည်လေးနဲ့အသားတစ်ခွက်နဲ့ငချောက်ကြော်နဲ့လို့ပေါ့နော်အဲ့လိုဆက်မြနူးလေးတွေထုတ်တယ်ပေါ့နော်ဟိုနည်းနည်းလေးဟိုဒီဘာဆိုတော့ဟိုအပတ်တိုင်းလဲအဲဝယ်စားတဲ့လူတွေမယိုးဝအောင်လေကိုကညာဒီ group အနေနဲ့စဉ်းစားရတယ်လေဘာလို့လဲဆိုတော့ဒီတမျိုးတွေပဲဒီလိုမျိုးတွေပဲချက်နေတယ်ဆိုလို့ရှိရင်ဝယ်စားတဲ့လူကလည်းပြင်းသွားမှာပေါ့မပြင်းရအောင်လေဟိုနည်းနည်းထူးထူးဆန်းဆန်းလေးဖြစ်အောင်ဒီတပတ်ငါတို့ဒါလေးဒီလိုလောက်ကြမယ်ဟဲ့အဲ့ဒီတပတ်ဒီလိုမျိုးလေးနှင်းလောက်ကြမယ်ဆိုတော့နောက်ဆုံးတစ်ခါအကြတော့ဘယ်လိုဖြစ်လဲဆိုတော့မိုဟင်ကထုတ်မယ်ဆိုပြီးတော့မိုဟင်ကအနှစ်အဲပေါ့နော်အဲ့လိုဒီမှာရတဲ့ငချင်းနဲ့စားချက်ပြီးတော့ဟိုနေလောက်တာတော်တော်ကြီးကိုအောင်မြင်ပါတယ်အဲအောင်မြင်ပြီးတော့လေတော်တော်ကြီးကိုလည်းအဲအတစင် fan raising လုပ်လို့ဝေလို့ဖြစ်လိုက်ပါတယ်မိုဟင်ကကြတော့ protest ကိုမလာနိုင်တဲ့လူတွေပေါ့နော်မနေအဝေးကိုလည်း post ကနေပို့နိုင်ခဲ့ပါတယ်ပေါ့နော်ဆိုတော့ every month or every fortnightly တစ်ပတ်တစ်ခါလောက်တော့ဟိုပေါ့တငယ်ချင်းတွေစုံပြီးတော့ဟိုနေအိမ်မှာပဲစုံရင်စုံတာမလို့ရှင်လဲအဲ့လို online နဲ့ပဲ meeting တဘောလောက်ကြပြီးတော့နောက်ပိုင်းလောက်ကြမလဲပြီးတော့ရလာတဲ့ဟိုအားတွေဆိုလို့ရှင်လဲဘေးအဖွဲကိုလှူရင်ကောင်းမလဲဘလို့လှူရင်ကောင်းမလဲဘဒူကတစင်လှူရင်ကောင်းမလဲအဲ့လိုမျိုးတွေလဲညှိနှိုင်းပြီးတော့ဆောင်ရွက်ကြပါတယ်
နောက်ဆုံးပေးချင်တာတော့ပေါ့နော်ဒေါက်တာလာပြတ်သူဆိုတဲ့ဒါကလေးထုခုဆရာဝန်ကြီးပေါ့လေလန်ဒန်ကဆိုတော့အဲ့လိုမျိုးကိုကိုဒီတဖက်မှာလည်းအလုပ်ကို full time အလုပ်လို့အချိန်ပြည့်အလုပ်လုပ်နေရတဲ့သူတယောက်အနေနဲ့ကိုယ့်ရဲ့ယုံအားရမှာဒါမျိုးချက်နေရတာရရောကို့အတွက်ဒါအပန်းဟိုအလုပ်ပို့တစ်ခုပင်ပန်းတယ်လို့ရောမမြင်ဘူးလားရှင့်ရေရှည်ဖြစ်လာတော့လေ
full time လုပ်လို့နေပြီးတော့ weekend မှာတော့လောက်ရတော့လည်းနော်နည်းနည်းတော့ညရက်တော့မရှိဘူးပေါ့လေဒါပေမဲ့ကိုကနေစိတ်တက်နေပြီးတော့ဟောငါအတွက်က physically ပဲငါပြင်မှန်းတာပေါ့နော်ဗမာပြည်မှာဆိုလို့ရှိရင်အင်းဒီမှာဂျီဇက်လေးတွေရောဗမာပြည်မှာလူတော်တော်များများသူတို့တွေးနဲ့ချင်းနဲ့ရင်းပြီးတော့ဟောတိုင်းပြည်ကိုဗမာပြည်ကိုကယ်ဆယ်ဖို့စ조사နေတယ်ပေါ့အဲ့ဒါကြောင့်မလို့ဆိုအဲ့အတွေးလေးကိုပြန်တွေးလိုက်ပြီလို့ရှိရင်ကိုယ့်ဘာကိုခွန်အားတွေပြန်တက်လာတယ်လို့ခံစားရပြီးတော့ဟောဆက်လုပ်ချင်နေပါတယ်အဲ့လိုမျိုးလေးလေးရှိနေတဲ့အတွက်ကြောင့်ပြင်မှန်းပြင်မှန်းလေးမပင်ပန်းဘူးလို့ပဲအဲ့ဒီပြောရမှာပေါ့လေ
လန်ဒန်မြို့ကကလေးအထုခုတမတော်ကြီးဒေါက်တာလှမြတ်သူဖြစ်ပါတယ်သူတို့ချက်ပြုတ်ရမုံငွေရှာပြီးလှူလိုက်တဲ့အလှူတွေကိုလက်ခံရရှိသူတွေစီကဝမ်းသာကျေးဇူးတင်ကြောင်းတုံ့ပြန်မှုတွေရတဲ့အခါမှာနောက်ထပ်ဟင်းတွေချက်ဖို့ခွန်အားဖြစ်ရတယ်လို့ပြောပါတယ်သူတို့လိုပဲအခုအညီလိုအပ်နေတဲ့မြန်မာနိုင်ငံကပြည်သူတွေအတွက်ကိုတက်နိုင်တဲ့ဗတ်ပေါင်းစုံကနေအချိန်ပေးလှုပ်ပေးနေကြသူတွေနိုင်ငံဆုံးမှရှိနေကြပါတယ်ရှင်ကျွန်မဆုမြတ်ပါပါ
ဆွမ်းမြမရဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုလိုတဲ့ဆိုရင်ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ burmese@voenews.com ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်သောရရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကို VOE မြန်မာပိုင်းကချိုးဆိုပါတယ်ရှင
် American အစိုးရရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါရမယ်ရှင်
မြန်မာနိုင်ငံမှာမတ်လ9ရက်နေ့အဖမ်းခံရပြီးထောင်ထဲမှာ3လကျော်အချုပ်ကျခဲ့တဲ့သတင်းတောက်နေသံမောင်းမကြာမီလွတ်မြောက်လာတဲ့အတွက်အမေရိကန်ပြည်ထောင်စုကကြိုဆိုလိုက်ပါတယ်။နေသံမောင်းဟာကမာရွတ်မီဒီယာသတင်းဝက်ဘ်ဆိုက်တည်ထောင်သူနဲ့အက်ဒီတာချုပ်ဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းလွတ်လပ်တဲ့သတင်းမီဒီယာတွေကိုပြင်းပြင်းထန်ထန်နှိပ်ကွပ်နေချိန်မှာနေသံမောင်းရဲ့လှုပ်ဖော်ကင်ဘက်ကမာရွတ်မီဒီယာပူးတွဲတည်ထောင်သူဟန်တာငိမ့်ကိုလည်းမမှန်ကန်တဲ့သတင်းတွေဖြန့်နေဆိုတဲ့စွဲချက်နဲ့အရေးယူပြီးအကျဉ်းချထားစေဖြစ်ပါတယ်။အမေရိကန်နိုင်ငံသားဖြစ်တဲ့နေသန်မောင်လွတ်မြောက်ပြီးအမေရိကန်ပြည်ထောင်စုကိုပြန်လည်ရောက်ရှိလာပြီးမဲ့နောက်အမေရိကန်နိုင်ငံသားတဦးဖြစ်သူဒန်နီယယ်ဖန်စတာကတော့မြန်မာအကျဉ်းထောင်မှာအချုပ်ခံနေရစေဖြစ်ပါတယ်။ဒန်နီယယ်ဖန်စတာဟာ Frontier မြန်မာသတင်းနဲ့စီးပွားရေးမဂ္ဂဇင်းရဲ့စီမံရေးရာအက်ဒီတာဖြစ်ပါတယ်။မေလ24ရက်နေ့ကအမေရိကန်ပြည်ထောင်စုကိုခွင့်ပြန်ဖို့လေစိတ်အရောက်မှာမြန်မာအာဏာပိုင်တွေကသူ့ကိုဖမ်းဆီးခဲ့တာပါအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ် Ned Price ကဒန်နီယယ်ဖန်စတာအမေရိကန်ပြည်ထောင်စုကိုစိတ်ချလုံခြုံစွာပြန်ခွင့်ပြုဖို့မြန်မာအစ်အစိုးရကိုတောင်းဆိုလိုက်ပါတယ် မြန်မာနိုင်ငံမှာ2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းသတင်းတောက်တေကိုဇက်တိုက်ဖမ်းဆီးနေပြီးအမေရိကန်နိုင်ငံသားသတင်းသမားတွေလည်းအခုလိုအဖမ်းခံနေရတာဖြစ်ပါတယ်။အာဏာသိမ်းပြီးနောက်ပိုင်းစစ်အစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေသတင်းရယူနေစဉ်နဲ့နောက်လုံခြုံရေးတပ်ဖွဲ့တွေကသတင်းဌာနတွေကိုဝန်စီပြီးသတင်းသမားတွေကိုဖမ်းဆီးခဲ့တာမှာဒါဇင်နဲ့ခြေတဲ့သတင်းတောက်တွေအကျဉ်းကျနေဆဲဖြစ်တယ်လို့CPJ ခေါ်သတင်းသမားများကာကွယ်စောင့်ရှောက်ရေးကော်မတီကမှတ်တမ်းတင်ထားပါဗျ။အောင်ကျော်စောစောနဲ့မင်းညိုအပါအဝင်မြန်မာသတင်းတောက်တချို့ကိုရာဇဝတ်ကြီးပုံမှန်တွေတက်ပြီးအကျဉ်းထောင်တရားရုံးတွေကထောင်ဒဏ်2နှစ်ကနေ3နှစ်ပြစ်ဒဏ်ချမှတ်လိုက်ပါတယ်။အစိုးရရဲ့လုံခြုံရေးတပ်ဖွဲ့သို့မဟုတ်ပြည်သူဝန်ထမ်းတွေကိုအထင်အမြင်လွဲမှားအောင်မမှန်မကန်သတင်းတွေနဲ့လှုံ့ဆော်တယ်လို့စွပ်စွဲပြီးပြစ်မှုမြောက်တယ်လို့တရားစွဲဆိုနေတာဖြစ်ပါတယ်။ဒါအပြင်စစ်တပ်အာဏာပိုင်တွေကသတင်းဌာနတွေရဲ့လုပ်ငန်းလိုင်စင်တွေရုပ်သိမ်းတာနဲ့အင်တာနက်ပိတ်ပင်မှုတွေနဲ့လည်းကန့်သတ်နေပါဗျ။အမေရိကန်နိုင်ငံသားဝင်ကြီးဌာနပြောခွင့်ရပုဂ္ဂိုလ် Ned Price ကလွတ်လပ်တဲ့လူပေါင်းအတိုင်းအဝိုင်းအတွက်တရားဝါပြောရေးတိစောက်ကြဖို့နဲ့ကြမ်းကြမ်းခံနိုင်ဖို့အတွက်လွတ်လပ်တဲ့သတင်းမီဒီယာတွေရဲ့အခန်းကဏ္ဍဟာမရှိမဖြစ်လိုအပ်ပါတယ်လို့ထောက်ပြပါဗျ။စစ်အစိုးရကအခုတလောလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့လွတ်လပ်စွာစုယုံခွင့်ကိုအင်တိုက်အားတိုက်နှိပ်ကွပ်နေတာတွေ့နေရပါတယ်။မြန်မာပြည်သူတွေရဲ့ဆန္ဒကိုဖိနှိပ်ခြင်းအပြင်စစ်တပ်အနေနဲ့အထိုက်အလျောက်ထိန်းချုပ်နိုင်ပုံရတယ်လို့ယူဆကောင်းယူဆနေမှာဖြစ်တယ်လို့ Mr. Price ကသုံးသပ်ပါတယ်။ကိုယ့်အလုပ်ကိုလုပ်တာလွဲလို့ဘာအမှားမှမကျူးလွန်ပဲအဖမ်းခံနေရတဲ့သတင်းတောက်တွေအလုံးလွတ်မြောက်ရေးအတွက်ကျွန်တော်တို့ဆက်လက်ဖိအားပေးသွားမှာဖြစ်ပါတယ်။အစွမ်းကုန်ပြောရရင်သတင်းသမားတွေရဲ့အလုပ်ဆိုတာမြန်မာပြည်သူတွေရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုအကာအကွယ်ပေးဖို့ပါပဲလို့အမေရိကန်နိုင်ငံသားဝင်ကြီးဌာနပြောခွင့်ရပုဂ္ဂိုလ် Ned Price ကပြောဆိုလိုက်ကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင်
။ VOA မြန်မာပိုင်းရုပ်သံအစီအစဉ်တွေကို Democratic မြန်မာအသံ DPP မှာလည်းကြည့်ရှုနိုင်ပါတယ်။VOA မြန်မာပိုင်းရုပ်သံကနေနေ့စဉ်ည9နာရီမှထုတ်လွှင့်တဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေနဲ့တွေ့ဆုံမေးမြန်းခန်းတွေအပတ်စဉ်ကဏ္ဍတွေကို DPP မှာလည်းနေ့စဉ်ပုံမှန်ကြည့်ရှုနိုင်တာဖြစ်ပါတယ်။အခုကတော့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကတလှည့်တင်ပြပေးမှာပါ။
မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတိုးလာနေပြီးသေဆုံးတဲ့နှုန်းပါများလာနေတဲ့အတွက်ပြည်သူတွေအတွက်ဒေါန်ဆန်းစုကြည်ကအတော့ကိုစိုးရိမ်နေတယ်လို့သူ့ရဲ့ရှေ့နေဖြစ်သူဥက္ကင်မောင်စောကပြောပါတယ်။ကိုဗစ်ရောဂါထိန်းချုပ်ရေးအတွက်ပြည်သူအချင်းချင်းရန်ပင်ကူညီပြီးညီညီညွတ်ညွတ်နဲ့ခုခံကာကွယ်ချက်ဖို့လည်းပန်ကြားခဲ့တယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာဇူလိုင်၁၂ရက်တရက်အတွင်းမှာပဲဓာတ်ခွက်နမူနာ14,000ကျော်ဆစ်ဆရာမှာအတည်ပြုလူနာသက် 9,000 ကျော်တွေ့ရတဲ့အတွက်အခုဆိုအတိပြုလူနာက2,000နီးပါးနဲ့တေဆွမ်းသူက3,928ယောက်ရှိနေပြီလို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်တဲ့နိုင်ငံတကာလူမျိုးတုံးတက်ဖြတ်မှုနဲ့ရက်ဆက်မှုတားဆီးအစဉ်ခံစားကိုတနင်္လာနေ့မှာထုတ်ပြန်လိုက်ပါတယ်။အခုအစဉ်ခံစားထဲမှာမြန်မာနိုင်ငံကလူမျိုးတုံးတက်ဖြတ်မှုဖြစ်နိုင်တဲ့အန္တရာယ်အများဆုံးနိုင်ငံဆင်းတဲ့မှာပါနေပြီးတော့အမေရိကန်အစိုးရအနေနဲ့မဟာမိတ်နိုင်ငံတွေနဲ့ပူးပေါင်းပြီးဖေဗရီအနာသိမိကြတဲ့ကလူတွေပေါ်နှိပ်စက်တာအတိုက်ခံတွေပေါ်နှိပ်ကွတာတွေကိုရပ်တန့်ဖို့အတွက်စစ်အစိုးရကိုဖိအားပေးသွားမယ်ပြင်ရိန်ဂျာတွေပေါ်မှာကျန်းဖက်မှုတွေရပ်တန့်ဖို့အတွက်လည်းဖိအားပေးသွားမယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာစစ်အနာသိမ်းတာ9လကျော်လာချိန်မှာမြန်မာနိုင်ငံတလွှားမျိုးကြီးတွေမှာပောက်ကွဲမှုတွေတိုက်ခိုက်မှုတွေကြောင့်နေစဉ်လိုလိုတေဆုံးထန်ရတာတွေတွေ့နေရတဲ့အတွက်စိုးရင်ကြောင့်နဲ့ကြီးစံအစ်စ်သုံးပြီးတော့ပြစ်ခတ်တာမိုင်းထောင်တာတွေပါဝင်အကြမ်းဖက်မှုတွေကိုရှောင်ကျဉ်ချဖို့အတွက်ကုလသမဂ္ဂကပန်ကြားလိုက်ပါတယ်။မြန်မာနိုင်ငံမှာအရက်သားတွေနေထိုင်ရာနေရာတွေမှာမိုင်းထောင်တာနဲ့ကြီးစစ်သုံးပြစ်ခတ်မှုပါဝင်မမျှတာတဲ့အင်အားသုံးတိုက်ခိုက်တာကိုလက်မခံနိုင်ဘူးလို့ပြောပါတယ
်။နောက်ဆုံးရနိုင်ငံတကာသတင်းအချင်းချုပ်ကိုဒေါခင်မြို့သက်ချင်ညာပေးခဲ့တာပါရှင်။ဒီမနေ့ခင်းအတွက်စီစဉ်ထုတ်လွှင့်ရမှုတွေကမတ်အင်ချင်နိုင်တဲ့ကိုရဲမွန်တို့ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Zubel FTR တို့ဖြစ်ပါတယ်။ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ VOA မြန်မာပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ31 32 51တို့ကနေဖမ်းယူနှาศင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA မြန်မာပိုင်းအစီအစဉ်ကိုအားပေးနှาศင်တဲ့အတွက်ကျမတို့ VOA 1.2 1.3 အလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမ Thinking Type ပါ။
This program